Welcome to the Voice of America in Burmese.
Mingla nya chama tora shin nya khmyar VOA American tang ga ni 2023 ku ne Etila san ye bo lu nya season ne ko nyama san naw chin nya 9 nai ga ni 10 nai thi Washington DC myo ra ga ni tat yai sa lu ni ba bi. Lightometer 3251 lo pyin VOA ye Facebook website ne YouTube ma le thau lwin chin pyin chain ne tat yai na sin chi shu nai ba bi. Nya season mu ga lo chana wo min ma.
Mingla nya chama khmyar.
ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့နောက်ဆုံးရမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုပြောပြပေးပါမယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်ကောင်စီကိုကြီးညာချက်ထုတ်နေရဒါရနဲ့မလုံလောက်ပဲအရေးယူတာတွေတွန်းမြင့်လှုံ့ဆော်ဖို့လိုအပ်တယ်လို့လူ့အခွင့်အရေးအဖွဲ့ကြီးကပြောပြလိုက်ပါတယ်စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွေကခရစ်ယာန်ဘာသာဝင်တွေရဲ့ကျေးပါကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်စီးလေ့ကျင်တာကိုတရုတ်ကသတိပေးလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
။ဟုတ်ကဲ့ပါကိုခမောင်စုံမင်းရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စကိုင်းကမ်ဘလူးဘက်လေကြောင်းတိုက်ခိုက်မှုအထက်အစုလိုက်အပြုံလိုက်တည်ဆုံတဲ့အထက်ကလေးငယ်30ကျော်ပါဝင်ခဲ့တာမှာနောက်ဆုံးအခြေအနေကိုမိသားစုဝင်တူက
ကျွန်တော်အဖေနဲ့အမနဲ့ပါသွားပြန်ကိုရင်ကိုရနဲ့လည်းမနေရတော့ဘူးပြတော့ကျတော့ချာမှာပုံချောင်းနေရပြန်ညောင်းချုံညောင်းကြပါတဲ့ပါလေလည်းမရှိ
ဘူးကံဘလူကပဲပစီကြီးရွာတိုက်ခတ်မှုစစ်ကောင်စီကိုနိုင်ငံရေးအဖွဲ့တွေကရှုတ်ချလိုက်ပါတယ်ရှမ်းတောင်ပိုင်းလက်ချားမြို့နယ်မှာ SSPP နဲ့ RCS ရှမ်းတပ်ဖွဲ့တွေကြားရဲတံကြားတိုက်ပွဲဖြစ်ပွားနေပါတယ်ဒီသတင်းတွေနဲ့အတူနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့ editor နဲ့ဆွေးနွေးကန်နောက်လူလူနဲ့ချမ်းမာရေးအားကစားကဏ္ဍတွေကိုဆက်နောက်ဆက်ကြည့်ရှုရမှာပါအခုတော့ထိတဲ့ရောက်တဲ့တွင်တွေကိုကိုခမောင်စုံမင်းနဲ့ကျွန်တော်ပြောပြပေးပါမယ
်မနေ့ကဘုတ်ကျဲတိုက်ခိုက်ခံရတဲ့ကမ်ဘလူးမြို့နယ်မလဲတိုက်နယ်အတွင်ကပစီကြီးချေးရွာအနီးမှာစစ်တပ်ကတိုက်လေရင်နဲ့ရဟတ်ရင်တွေဒီနေ့လဲဝဲပြန်နေတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်ဒီနေ့မှာတော့ဘုတ်ကျဲတိုက်ခိုက်မှုတွေမရှိဘဲမနေ့ကထိကြိုက်တန်းရရှိတဲ့သူတွေကိုစေကူတာနိုင်ဖို့ရှင်းလင်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်။ဘုံကျဲတိုက်ခိုက်ခံရပြီးနောက်ဒေသခံတွေစိုးရိမ်ပြီးတောတောင်တွေထဲမှာဖြစ်တယ်လို့ပုံအောင်တွေပုံအောင်နေရတဲ့အကြောင်းမနေ့ကလေကြောင်းတိုက်ခိုက်မှုအတွင်မိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့ပစီကြီးချေးရွာဒေသခံတဦးကအခုလိုပြောပါတယ
်။အဓမ္မဖိုက်တာလာပြီးတော့ဖိုက်တာနဲ့ပြစ်တာပဲဖိုက်တာနဲ့ပြစ်ပြီးတော့နောက်ငါးမိနစ်လောက်နေရရဟင်းနဲ့လိုက်ကြတော့ပါပဲ။ဒါရင်နှစ်ခီးနဲ့လိုက်ကြတာ။ကျွန်တော်ကဆိုင်ငယ်နဲ့မောင်းကြည့်တာပဲ။နောက်ကနေအသိဉာဏ်လိုက်ကြတာပဲ။ညောင်းချုံညောင်းချာထိုးပြီးတော့ဝေကလာပဲ။ကျွန်တော်အဖေနဲ့အမနဲ့ပါသွားပြန်။ကိုရင်ကိုရနဲ့လည်းမနေရတော့ဘူးပြ။တော့ကျတော့ကြမှာပုံချောင်ပြီးနေရပြ။ညောင်းချုံညောင်းချာကတဲရပါလေလည်းမရှိဘူ
း။ရသားတွေအများပြားတေဆုံးခဲ့တဲ့မနေ့ကပစီကြီးချေးရွာတိုက်ခိုက်မှုနဲ့တခြားသောရက်ဆက်ကြမ်းကြုတ်တဲ့လောက်ရအတွေ့မြန်မာစစ်ကောင်စီခေါင်းဆောင်တွေကိုနိုင်ငံတကာတရားရုံးမှာအရေးယူဖို့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တာဝန်ယူခဲ့သူတွေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ဝင်တွေပါဝင်တဲ့ SAPM မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကမနေ့ကထပ်မံတိုက်တွန်းလိုက်ပါတယ်စစ်တပ်ရဲ့ရက်ဆက်တဲ့တပ်ဖြတ်မှုတွေကနေမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ရေးအရေးပေါ်လှုံ့ဆော်ဖို့လိုအပ်နေပြီဆိုပြီးအာဆီယံအရှေ့တောင်နိုင်ငံများကိုလည်းမြန်မာနိုင်ငံဆိုင်ရာအထူးချံပေးကောင်စီကတိုက်တွန်းပြောကြားလိုက်ပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်ဆိုတာဝန်ခံပြောဆိုထားပြီးတေဆုံးသူတွေဟာ PDF လက်နက်ကိုင်အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်ကုလသမဂ္ဂအရာရှိတွေကတော့အသက်မသေးပဲကြံရစ်ခဲ့တဲ့ထိခိုက်ဒဏ်ရာရှိတဲ့သူတွေကိုစေဝါကုသခွင့်ပေးဖို့လိုအပ်တဲ့အကြောင်းပြောဆိုပြီးတိုက်ခိုက်မှုကိုဖြစ်တယ်ဝေဖန်ထားပါတယ်ကမ်ဘလူးမျိုးနယ်အတွင်းမနေ့ကစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအနောက်နိုင်ငံအစိုးရတချို့နဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချလိုက်ကြပါတယ်ခင်ဗျာ
ဒီကမ်ဘလူးအစုပြုံလိုက်တပ်ဖြတ်မှုပြီးစစ်ကောင်စီဘောနိုင်ငံတကာကနေအရေးယူမှုတွေတိုးလို့ဖို့လူ့အခွင့်အရေးအဖွဲ့ကြီးတခုကတောင်းဆိုလိုက်ပါတယ်အရက်သားတွေကိုတမင်ပြင်ပထားတိုက်ခိုက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုနိုင်ငံနေရာနဲ့ကြေကြေပြန့်ပြန့်တွေ့လာနေရချိန်မှာနိုင်ငံတကာတိုင်းဝိုင်းနေတဲ့ကျင်းရချက်တွေထုတ်နေတာလောက်နဲ့မလုံလောက်တော့ပဲထိရောက်တဲ့ရေးရမှုတွေတိုးမြင့်ချမှတ်လို့လိုနေပြီလို့လူ့အခွင့်အရေးအဖွဲ့ Human Rights Watch ကပြောလိုက်တာပါ စကိုင်းတိုင်းကမ်ပလူမျိုးနယ်တွင်မနေ့ကဖြစ်ပွားခဲ့တဲ့လေကြောင်းတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ရဲ့လူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ဆေးရဆွေးမှုတွေအရေးပေါ်စုံစမ်းစစ်ဆေးပြီးထိရောက်တဲ့ရေးမှုတွေလှုပ်သားဖို့အရှာတပြည့်ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားမှုဖေးရော်ဘတ်ဆန်ကတောင်းဆိုလိုက်ပါတယ
် We can't just sort of sit back and hope that something will get better the international community
မြန်မာနိုင်ငံကိုလင်းစီတင်ပို့နေတာတွေဖျက်တောက်ရေးဖိအားပေးနိုင်မှုပူပေါင်းဆောင်ရွက်ကိုလည်းသူကတိုက်တွန်းသွားခဲ့ပါတယ်
။စကိုင်းတိုင်းရေဦးမြို့နယ်ရှိရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနေထိုင်ကြတဲ့ချောင်းယိုကျေးရွာကိုစစ်ကောင်စီတပ်တွေကမနေ့အင်္ဂါနေ့မနေ့အစောကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အာရှကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့ Yuga News မှာဖော်ပြထားပါတယ်။ခရစ်ယာန်ဘာသာဝင်တွေရဲ့ Easter သတင်းကနေပွဲတော်နေ့အပြီးနှစ်ရက်အတွင်းအဲ့ဒီလိုတိုက်ခိုက်ခံရမှုကြောင့်ကျေးရွာသားတွေဟာဗာပစ္စည်းမှမယူနိုင်ကြဘဲကိုလူယုံထွက်ပြေးကြရပြီးအနီးအနားကျေးရွာတွေကိုသွားရောက်ယာယီခိုးလုံနေကြရတယ်လို့လည်းဖော်ပြထားပါဗျ။အဲ့ဒီလိုတိုက်ခိုက်ခံရတဲ့အတွက်တချို့ကျေးရွာသားတွေဒဏ်ရာရရှိကုန်တယ်လို့လည်းလုံခြုံရေးအရာအမည်မဖော်လိုတဲ့ဒေသခံတဦးကပြောပါဗျ။ဒါအပြင်ကျေးရွာရဲ့ခရစ်ယာန်ဖျားချောင်းအဆောက်အုံတွေကခုန်တန်းရရှိတွေနဲ့တင်းအုပ်ဆရာရဲ့အခန်းထဲကပစ္စည်းတွေပျက်စီးကုန်တယ်လို့ဆိုင်ကတချို့လဲမိရှုဖြက်စီးခံရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းသတင်းမှာပါရှိပါတယ်။ခရစ်ယာန်ဘာသာဝင်ခန့်မှန်း 9,000 လောက်နေထိုင်ကြတဲ့အဲ့ဒီချောင်းယိုကျေးရွာကိုစစ်ကောင်စီတပ်တွေကတိုက်ခိုက်တာဟာအခုအချိန်နဲ့ဆိုရင်တစ်နှစ်အတွင်း3ချိန်မြောက်ဖြစ်ပါတယ်။အခုချောင်းယိုကျေးရွာနဲ့မုံလချမ်းသာစတဲ့ရွာ3ရွာမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေတယ်ဆိုပြီးစစ်ကောင်စီရဲ့တိုက်ခိုက်တာကိုအရင်ကလည်းခံခဲ့ရပူပါတယ်။ချမ်းသာကျေးရွာကတမိုင်းဝင်ခရစ်ယာန်ဘုရားကျောင်းကြီးဆိုရင်မနစ်ကစစ်ကောင်စီတပ်တွေရဲ့မိရှို့တာကိုခံခဲ့ရပါတယ်ခင်ဗျာ
ယူကရိန်းစစ်သားတူကိုရုရှားကခေါင်းဖြတ်တပ်ဖြတ်တဲ့ဗီဒီယိုပေါ်ယူကရိန်းသမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ယူကရိန်းစစ်သားတယောက်ကိုရုရှားစစ်သားကခေါင်းဖြတ်ကွပ်မြက်တဲ့ဗီဒီယိုတစ်ခုအွန်လိုင်းမှာပြန့်နှံ့နေပြီးရုရှားစစ်တပ်ဟာအစ္စလာမစ်စစ်သွေးကြွတွေလို့အစွန်းရောက်ရက်စက်တဲ့လူရက်တွေကျူးလွန်နေတယ်လို့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကဝေဖန်ရှုတ်ချလိုက်တာပါဒီလိုရက်ဆက်တဲ့လောရက်တွေအတွက်ဥပဒေကြောင်းရအရေးယူမှာဖြစ်တဲ့အကြောင်းနဲ့အကြမ်းဖက်အုပ်စုတွေကိုအနိုင်တိုက်ဖို့လိုအပ်တဲ့အကြောင်းသမ္မတဇယ်လန်စကီကဆက်ပြောပါတယ်ရုရှားစစ်တပ်ကိုဘလူးတရဲတွေဖြစ်သုံးလုံးပြီးသူ့လက်ရဲဆယ်ရဲ့တပ်ဖြတ်တာတွေကိုကမ္ဘာပေါ်ကဘသူမှလက်လျူရှုထားလို့မရတဲ့အကြောင်းလဲယူကရိန်းသမ္မတကဒီနေ့ဗီဒီယိုမဲခွန်းမှာထည့်ပြောခဲ့ပါတယ်ခင်ဗျာ
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 9885တို့ပြင်စနေတနေ့မှာ5မီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA America တန်ခါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြောက်ပိုင်းအိုင်လန်ဒေသ Good Friday ငြိမ်းချမ်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာ25နှစ်ပြည့်တဲ့အထိမ်းအမှတ်အဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်ပိုင်းအိုင်လန်နယ်ကိုရောက်ရှိနေပြီးဗြိတိန်ဝန်ကြီးချုပ်နဲ့ဆွေးနွေးစကားပြောဆိုခဲ့ပါတယ်။အိုင်လန်သွေးနှောတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီခီးစင်ကအပျော်ခီးမို့ဘူးလို့မနေ့ကပြောပါတယ်။1998ငြိမ်းချမ်းရေးသဘောတူညီချက်ရဲ့အရေးပါပုံကိုသမ္မတဘိုင်ဒန်ကအလေးပေးပြောဆိုသွားပါတယ်။သမ္မတဘိုင်ဒန်ရဲ့၃ရက်တာခီးစင်အတွင်းမြောက်ပိုင်းအိုင်ယာလန်မြို့တော်ဗဲလ်ဖတ်စ်နဲ့တောင်ပိုင်းအိုင်ယာလန်ခေါ်အိုင်ယာလန်နိုင်ငံရဲ့မြို့တော်ဒက်ဖလင်ကိုသွားမဲ့အပြင်သူ့မိသားစုဘိုးဘွားတွေနေထိုင်ခဲ့တဲ့မြို့ကိုလည်းသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ထောက်လှမ်းပေါက်ကြားမှုပေါ်ကာကွယ်ရေးဝန်ကြီးကစိုးရင်တကြီးထုတ်ပြောလိုက်ပါတယ်လူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းဖော်ပြခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ထောက်လှမ်းလှုပ်ရက်မတန်သတင်းဆိုတာတွေနဲ့ပတ်သက်ပြီးအသေးစိတ်စစ်စစ်သွားမဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကမနေ့ကဝါရှင်တန်ဒီစီမြို့တော်နိုင်ငံကြေးဝန်ကြီးဌာနမှာဖိလစ်ပိုင်ကာကွယ်ဝန်ကြီးကာလစ်ဆိုဂယ်ဗက်စ်ဂျူနီယာနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါကျွန်တော်တို့ဒီကိစ္စကိုအထူးအလေးနဲ့ထားပါတယ်ဆက်ပြီးစုံလမ်းစစ်ဆေးသွားမှာဖြစ်ပြီးဘယ်ကနေပေါက်ကြားခဲ့တယ်လဲဆိုတာနဲ့ပေါက်ကြားမှုအတိုင်းအတာကိုစစ်စစ်ဆက်ဆက်တခုချင်းဖော်ထုတ်ရှာဖွေသွားမှာပါလို့အမေရိကန်ကာကွယ်ဝန်ကြီးအော့စတင်ကပြောဆိုသွားခဲ့ပါတယ်အမေရိကန်နိုင်ငံကြေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ဖိလစ်ပိုင်နိုင်ငံကြေးဝန်ကြီး အန်ရစ်မနန်လိုတို့လည်းသတင်းစာရှင်းလင်းပွဲတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကုလသမဂ္ဂအဖွဲ့အစည်းတွေမှာအာဖဂန်အမျိုးသမီးတွေအလုံးလုံးပိုင်ခွင့်ပိတ်ပင်လိုက်တဲ့တာလီဘန်တွေရဲ့လုပ်ရကြောင်းနိုင်ငံတွင်းကုလသမဂ္ဂရဲ့လုပ်ငန်းဆောင်တာတွေအလုံးရပ်ဆိုင်းသွားစေကြောင်းကုလသမဂ္ဂကသတိပေးထားပါတယ်နှစ်ရှည်ကြာစစ်ပွဲနဲ့မိုးကောင်မှုတံကိုခံရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ဖွံ့ဖြိုးရေးကိုရှေ့ရှုပြီးအလုံးလုံးကင်နေကြတဲ့အာဖဂန်အမျိုးသမီးဝန်ထမ်းတွေကိုအာဏာပိုင်တွေကအလုံးလုံးခွင့်ပိတ်ပင်လိုက်ပြီးနောက်တနေ့မှာပဲအာဖဂန်နိုင်ငံဆိုင်ရာကုလသမဂ္ဂကူညီထောက်ပံ့ရေးယူနာမာကအင်ကာနေကသတိပေးချက်ထုတ်ပြန်လိုက်တာပါတာလီဘန်တွေရဲ့ဒီလိုပိတ်ပင်မှုကိုကုလသမဂ္ဂကရှုံချပြီးကာဘူးမြို့တော်မှာရှိတဲ့ကုလသမဂ္ဂရုံးမှာလိုအပ်သလိုညှိနှိုင်းဆောင်ရွက်မှုတွေလှုံ့ဆော်သွားမယ့်အကြောင်းအဲ့ဒီအဖွဲ့ရဲ့အကြီးအကဲရိုဇာအွန်ဒါဘာရာဘာကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်အာဖဂန်နိုင်ငံထဲမှာကုလသမဂ္ဂဝန်ထမ်းအယောက်4000နီးပါးရှိပြီးအဲ့ဒီအထက်ကအယောက်3300လောက်ကအာဖဂန်နိုင်ငံသားတွေဖြစ်ကြပါတယ်ဒီထက်ကအယောက်400လောက်ကအာဖဂန်နိုင်ငံသားခံယူထားတဲ့အမျိုးသမီးတွေဖြစ်ကြပါတယ်2021ခုနှစ်တာလီဘန်ကအာဖဂန်မှာအာဏာရယူပြီးနောက်အမျိုးသမီးတွေနဲ့မိန်းကလေးတွေ6တန်းထက်ကျော်ပြီးပညာသင်ကြားခွင့်ပိတ်ပင်ထားသလိုအစိုးရအလုပ်လုပ်ပိုင်ခွင့်ပိတ်ပင်တာနဲ့တခြားအများသောနေရာတွေကိုတွာလာခွင့်ကိုလည်းပိတ်ပင်ထားပါတယ်ခင်ဗျာ
အမေရိကန်နဲ့ဖိလစ်ပိုင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုကတရုတ်ကိုဆက်ဖက်တာမဖြစ်သင့်ဘူးလို့တရုတ်ကပြောလိုက်ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံကြားလုံခြုံရေးမှာအမေဖွဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လာတာကတရုတ်နိုင်ငံရဲ့လုံခြုံရေးနဲ့ကြိုးစည်းပွားကိုထိပါနှောက်ယှက်ဆက်ဖက်တာတောင်တရုတ်ပင်လယ်ရေပိုင်းနဲ့ညှင်းပွားမှုတွေမှာဝင်ရောက်ဆက်ဖက်တာမျိုးမဖြစ်သင့်ဘူးလို့တရုတ်ကဒီနေ့သတိပေးပြောလိုက်တာပါဖိလစ်ပိုင်နိုင်ငံမှာမနစ်အင်ကာနေကစတင်ပြီးအမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေပူးတွဲစည်းရဲလက်ချင်းမှုတွေလုပ်နေချိန်မှာတရုတ်ကအခုလိုသတိပေးလိုက်ကြလဲဖြစ်ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့စည်းရဲလက်ချင်းမှုတွေဟာတတိယနိုင်ငံတစ်ခုကိုပြစ်မှတ်ထားတာမျိုးမဖြစ်သင့်သလိုဒေသရင်းငြိမ်းချမ်းတဲ့တည်ငြိမ်ရေးကိုလည်းမထိခိုက်စေပဲလောက်ရမျိုးသာဖြစ်သင့်တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးပြောခွင့်ရဝမ်ဝမ်ဘင်းရဲ့ပြောဆိုချက်ကိုမနီလာတရုတ်သံရုံးကဒီနေ့ထုတ်ပြန်လိုက်ပါတယ်တကယ်လို့အမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေကတရုတ်ရဲ့အဓိကကြိုးစည်းပွားတွေကိုထိခိုက်လာခဲ့ရင်ဘလို့တုံ့ပြန်မယ်ဆိုတာကိုတော့ပြောခွင့်ရဝမ်ကပြောမသွားပါဘူးခင်ဗျာဖီယိုအမေရိကန်တန်ကနေအေပီလာစနစ်ဘိုလုညထိတ်တဲရောက်တဲ့နေ့ကိုကိုခမောင်ဆွမ်းမင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုသတင်းတွေပြီမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြပြပေးပါမယ်ပထမဆုံးကတော့စကိုင်းတိုင်းကမ့်ဘလူမျိုးကပစီကြီးရွာတိုက်ခိုက်မှုထဲအစုလိုက်ပြုံးလိုက်သေဆုံးခဲ့ကြမှာကလင်းငယ်30ကျော်ပါဝင်ခဲ့ရတာပါစကိုင်းတိုင်းကမ့်ဘလူမျိုးနယ်အတွင်းကပစီကြီးကျွာကိုမနေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွင်သေဆုံးသူတွေထဲမှာကလင်းငယ်30ကျော်ပါဝင်ပြီးသေဆုံးသူ100ကျော်မှာအလောင်းစစ်သူပေါင်း80ကျော်လောက်ကိုပဲလောလောဆယ်တချို့နိုင်သေးတယ်လို့ကွန်ကြီးကဲဆယ်ပြည်နေသူတွေကပြောပါတယ်ဒီနေ့ကဲဆယ်ရှင်းလင်းမှုတွေလုပ်နေတဲ့အချိန်မှာလဲစစ်ကောင်စီကဂျက်လီယင်တွေနဲ့အချိန်ချင်းပြန်ဝဲနေခဲ့တာကြောင့်အလောင်းရှာဖွေကောက်ယူမှုတွေအခက်အခဲကြုံရတယ်လို့လည်းပြောပါတယ်တိုက်ခိုက်မှုတွင်သေဆုံးခဲ့ရသူတွေရဲ့မိသားစုတွေကွန်ကြီးကဲဆယ်ဆောင်ရွက်နေသူတွေနဲ့ဆက်သွယ်မေးမြန်းထားတဲ့သတင်းပို့ပို့ချက်အပြည့်အစုံကိုမဆုံမုံပြောပြပေးပါအောင်ခင်ဗျာ
ဖေဝါရီလ17ရက်နေ့မနေ့မနက်ပိုင်းတုန်းကမလဲတိုက်နယ်အတွင်းကပစီကြီးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံပြည်သူ100ကျော်အသက်ဆုံးခဲ့ရပါတယ်။ပြစ်ခတ်တိုက်ခိုက်မှုပြီးတဲ့နောက်မှာတော့သေဆုံးတဲ့သူတွေနဲ့ဒဏ်ရာရတဲ့သူတွေကိုကူညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးတွေလုပ်နေတဲ့အချိန်မှာစစ်ကောင်စီဘက်ကစစ်ရဟတ်ယာဉ်တွေဂျက်တိုက်လေယာဉ်တွေနဲ့မနေ့ကရောဒီကနေ့မနက်ပိုင်းမှာပါထပ်ပြီးတော့လာရောက်ပြစ်ခတ်တာစောင့်ကြည့်တာတွေရှိနေပါတယ်။ဒါကြောင့်ရှင်းလင်းရေးကိုအသေးချာမလုပ်နိုင်ကြသေးဘူးလို့မလဲတိုက်နယ်ကာကွယ်ရေးတပ်ဖွဲ့ရဲ့တာဝန်ခံကိုဗလာကြီးက VOA ကိုအခုလိုပြောပြပါတယ်
။ဒီနေ့လည်းဝဲတော့ဝဲသွားတယ်ကြာမပြစ်ဘူးကြာဟောလားဒီစနေသူသူကြီးဝဲတာလေအဲ့စနေ14မိနစ်ကြာဟောဒီဘက်ပတ်တယ်အာငကြိုးလည်းကိစ္စကတော့အမိုင်မပြီးသေးဘူးပြကျွန်တော်တို့ကလည်းဟိုတချို့ပဲကြံလိုက်ဟိုလင်းရဝဲလိုက်ဆိုတော့ဒါမှမလုံနိုင်သေးဘူးကြာကုညီကလေးရေးဖွဲ့ရလည်းအနာမကရုံချင်နေတာအဲ့လိုဟိုဒီကြောင်ကလည်းအဆက်မပြတ်တက်နေတာဒီကြောင်တင်းနေတယ်တက်နေတော့ကျွန်တော်လည်းဘာမှကိုမလုံနိုင်သေးဘူးပါအလောင်း80ကျော်လောက်ပဲရှိအောင်ပါဒီလိုနိုင်တာကတော့ကျန်တာတွေကတော့ကျွန်တော်မကောက်ရသေးဘူးပေါ့နော်မကောက်ရသေးဘူးဆိုတာကခန္ဓာလုံးတဲ့ဒီပြစ်ခံရတဲ့အဆောက်အုံထဲမှာတော့ကျွန်တော်အလောင်း30ရှည်ချတာတော့30ရှိလို့ရတယ်။အဲ30ကတော့ကျွန်တော်မတချူပါဘူး။80ကျော်လောက်ကတော့တချူပြီးပြီ
တေဆုံးတဲ့အလောင်းတွေကိုတေချာစစ်စစ်ပြီးတော့ဘဲသူဘဝဖြစ်တယ်ဆိုတာမျိုးအတည်ပြုနိုင်မှုလုပ်နေကြတာလည်းရှိတယ်လို့ပြောပါရယ်။များသောအားဖြင့်တော့ရုပ်မပီပြင်းတော့တဲ့အနေအထားတွေဖြစ်ကုန်ပါရယ်။ဒီဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးတဲ့သူတွေထဲမှာအသက်6လအရွယ်လာသားကလေးငယ်တွေနဲ့အသက်15နှစ်အရွယ်အထိကလေးငယ်စုစုပေါင်း30ကျော်တေဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးဆောင်ရွက်နေတဲ့တိုက်နယ်ကာကွယ်ရေးအဖွဲ့တာဝန်ခံကိုဗလာကြီးကပြောပါရယ်
။ကလေးတွေကအခုချိန်ကြီးရဆိုရင်ကျွန်တော်14ယောက်ဒီဟိုအမီပေါ်တာပေါ့နော်အမီပေါ်တဲ့ကလေးရတော့14ယောက်ရှိပြီဒါပေမဲ့ကျွန်တော်30ကျော်မှာမှအဲ့လိုဆိုရင်တော့လောလောဆယ်ဒီလူတွေလည်းရွာမှာဒီရေခဲရွာတွေမှာလည်းမရှိဘူးအကုန်လုံးဆက်ပြေးတိတ်ချောင်နေရတယ်ဆိုတော့ဟိုကျွန်တော်တို့ကကလေးနာမည်နဲ့အသက်နဲ့ဟိုမှာစီးမကြည့်စုနိုင်တယ်ဟိုမှာလောလောဆယ်စီးရင်ကောက်လို့ရတာ14ယောက်ပဲရှိသေးတယ်။ဟောလာကနေ15နှစ်ကြီးပေါ့နော်ကလေးတွေကတော့ပါနေတယ
်ဒီဘုံကျဲတိုက်ခိုက်မှုကြောင့်အဖေဖြစ်သူနဲ့အမကိုဆုံးရှုံးခဲ့ရတဲ့ဗစီကြီးကျေးရွာကဒေသခံကိုဆိုးအောင်ကသူကိုယ်တိုင်ထွက်ပြေးတဲ့အချိန်မှာလိုက်လံပစ်ခတ်ခံရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။အတမဖိုက်တာလာပြီးတော့ဖိုက်တာနဲ့ပြစ်တာပဲဖိုက်တာနဲ့ပြစ်ပြီးတော့နောက်9မိနစ်လောက်နေတော့ရဟင်းနဲ့လိုက်ကြည့်တော့ပါပဲ။တိုင်းရင်မသိနဲ့လိုက်ကြတာကျွန်တော်ကဆိုင်ကနေမောင်းကြည့်တာပဲ။နောက်ကနေအသိရန်လိုက်ကြတာပဲ။ညောင်းချုံညောင်းချာထိုးပြီးတော့ဝေးကြတာပဲ
။ဗစီကြီးကျေးရွာဒေသခံပြည်သူနောက်တဦးဖြစ်တဲ့ကိုမောင်မျိုးကတော့သူရဲ့မိသားစုဝင်6ဦးထက်မနည်းဆုံးရှုံးခဲ့ရပြီးတော့ဒီတိုက်ခိုက်မှုကြောင့်တေဆုံးတဲ့သူတွေကတချို့ကမိသားစုအလုံးဆုံးသွားတာမျိုးပါရှိပြီးတော့ဗစီကြီးရွာရဲ့တဝက်လောက်တေဆုံးခဲ့ရတယ်လို့ပြောပါတယ်
။ပါတယ်ကျွန်တော်ကညီငယ်ဆုံးလည်းပါတယ်။တော့ဖလည်းပါတယ်။သူဗာကြီးရဲ့ပါတယ်ဒေါ်ကြီးရဲ့ပါတယ်။ညီသူမရဲ့ပါတယ်အမရဲ့ပါတယ်။ရမင်းသားကပါတယ်။အဲလူမဆန်နဲ့လုပ်ရပါတယ်ကျွန်တော်ထင်။ဒါတော့ခွချင်းခွရန်ကြတယ်ဗလားမျိုးပြောနော်တို့ကတော့ရရလည်းနဲ့ဆွတ်တိုင်းပါပဲဘယ်လိုမှမကျဉ်းနိုင်အသက်ပြင်းပြရသည်နော်အပြည့်သူရုပ်တွေကဘာသာတက်ကွယ်ညီမနေဆက်တာပြည်သူလူထုနော်တို့ကဘယ်လိုကျွန်တော်တို့ကရရလည်းနဲ့ဆွတ်တိုင်းပ
ါဒ
ီလူတို့ဘာတိုင်းပါတချို့ရှိနေရှိမယ်ဒလန်ရှိနေရှိမယ်လမ်းဘော်ကြီးမှာမိုင်းလမ်းကြီးမှာပေါက်ချင်လည်းပေါက်မယ်ပေါ့သူတို့အနေနဲ့ဒါမျိုးမျိုးယူဆလို့ရတာပေါ့အဲ့ဒါမျိုးမတန်းရောင်းနိုင်ခေါင်းကျွန်တော
်
တို့တေသွားတဲ့လူရင်အားလည်းမိသားစုလိုက်ဒီမှာအယမ်းမဲ့ရက်ဆက်တယ်မိသားစုချိုးဆိုအိမ်လုံးချုပ်တွေပါတယ
်မနေ့ကတိုက်ခိုက်မှုကြောင့်လူ200ဝန်းကျင်လောက်ထိတေဆုံးခဲ့ရတယ်လို့ကိုမောင်မျိုးကခံမှန်းပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တော်လန်ရေးအဖွဲ့ဒီအနေနဲ့စိတ်ဝမ်းမကွဲပဲစီစီလုံးလုံးနဲ့တိုက်ခိုက်ဖို့လိုကြောင်းနဲ့သူ့အနေနဲ့လည်းတော်လန်ရေးမှာပါဝင်ပြီးတော့တိုက်ခိုက်သွားမှာဖြစ်တယ်လို့အခုလိုပြောပါတယ
်တို့ပြောချင်တာကတော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့တော်လန်ရေးချင်းချင်းနေမှာတော့ပူပေါင်းပြီးတော့လှုပ်ဆောင်စီခြင်းနဲ့စေဝမကွဲဘူးဟာအဲလိုမျိုးရာလက်နဲ့ကိုအဲလိုမျိုးဆွဲပြီးတော့ကျွန်တော်တို့အနေနဲ့တိုက်နေခြင်းဘယ်လိုနည်းနဲ့မဆိုလောက်ကြီးပေးဆက်နေမှာတော့နောက်ဆိုလို့တော့ကျွန်တော်တို့ထင်မှာမရတော့ဘယ်လိုနည်းနဲ့မဆို
စစ်ဘေးရှောင်နေရတဲ့ဒေသခံပြည်သူတွေမှာအမိုးအကာနေစရာမရှိပဲတောတောင်တွေနဲ့ကွင်းပြင်တွေထဲမှာဖြစ်သလိုနေကြရပါတယ်။သူတို့အတွက်နေထိုင်စားသောက်ရေးကအစအတော်လေးကိုခက်ခဲနေကြပါတယ်။လေရင်ကလည်းနေစဉ်လိုလိုကောင်းကင်မှာဝဲပြန်နေတာကြောင့်ဒေသခံတွေကြောက်ရွံ့နေကြဆဲဖြစ်ပြီးတော့ကောင်းကောင်းမွန်မွန်စစ်ရှောင်နိုင်တဲ့အခြေအနေလည်းမဟုတ်ဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့ဒီချိန်မှာ NUG ရဲ့ရုံးခန်းဖွင့်ပွဲပြုလုပ်မယ်ဆိုတာကိုကြိုတင်သတင်းရရှိတဲ့အတွက်တိုက်ခိုက်ချင်းဖြစ်ကြောင်းစစ်တပ်ပိုင်းမြဝတီရုပ်တံသတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့ဒီနေရာမှာ PDF တွေရှိတယ်ဆိုတာကိုလည်းသူတို့ဘက်ကသိရှိထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီလိုမျိုးစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေနဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေကြောင်းသခိုင်းတိုင်းတွင်းမှာတေဆုံးသူနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ဟာတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်ကိုင်နေပါတယ်ဆိုပြီးတော့လေမြန်မာစစ်ကောင်စီဘက်ကဆွဆွဲထားပါတယ်ရှင်
။ပစီကြီးရွာအစုလိုက်ပြောင်းလိုက်သက်ပြတ်မှုတဲ့ကလေးငယ်30ကျော်ပါခဲ့ရတာကိုမဆုံမပြောပြခဲ့တာပါ။အခုလည်းဒီပစီကြီးရွာတိုက်ခိုက်မှုပေါ်စစ်ကောင်စီကိုနိုင်ငံအဖွဲ့တွေကပြင်းထန်စွာရှုံချလိုက်တာပါ။ဒီပစီကြီးကျွရွာမှာရဲသားတွေအများများသေဆုံးခဲ့ရတဲ့မြန်မာစစ်တပ်ရဲ့ရက်ဆက်ချင်းချုပ်တဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့တိုင်းနာအဖွဲ့တချို့နဲ့နိုင်ငံပါတီတချို့ကရှုံချလိုက်ကြပါတယ်။အရဲသားတွေကိုတမင်ပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့လူရတီဟာလက်ခံနိုင်ပွဲမရှိဘူးလို့လည်းသူတို့ကပြောကြပါတယ်။မက်ခင်ဖြူထေပြောပြပေးပါအောင်ခင်ဗျာ
။ကလင်းငယ်တွေအပါအဝင်အရဲသားပြည်သူအများပြားတိဆုံခဲ့ရတဲ့ကံဘလူမျိုးနယ်ပစည်းကြီးရွာတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့ KNY မျိုးသားတိုးတက်ရေးပါတီ KNPP အထွေထွေမှုတီခူးဒန်နီယယ်ကပြောပါတယ်။စစ်ကောင်စီအနေနဲ့ နိုင်ငံနဲ့အင်အားအလုံးကျုံသုံးပြီးအခုလိုခြေမုံမှုတွေလှုပ်လာတာဟာစစ်ဘက်ဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေကိုဆန့်ကျင်တဲ့လုပ်ရက်တွေဖြစ်လို့ KNPB အနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုံချတယ်လို့လည်း KNPB အထူးရင်မှုတစ်ခုတည်းနေကပြောပါတယ
်။မာတော့ဒါစီရဇူးမှုဟိုကျိုးလို့တာပါပဲကျွန်တော်တို့ကရတော့မြင်တယ်။ဟိုမြန်လိုင်းကမစ္လမ်စကူမီအနေနဲ့ကိုမှပြောတဲ့အတိုင်းပါပဲ။ဆုံးတိုင်းသူကတော့လှုပ်မှပဲ။ဟိုသူမနိုင်နိုင်အောင်ချမယ်ဆိုတော့သူဆုတ်ဖြတ်ချက်ရှိတယ်ဆိုတော့ဒီနေမီထဲမှာသူတို့တမတ်ထားတဲ့စီအုပ်ချွေးဒီတန်းတိုင်းမှာရှိတဲ့လူတွေအလုံးကသူရှင်းနေရမယ်ဟိုအဲ့ဒီတော့သူရေချက်ချထားပြီးသားဖြစ်တယ်ဆိုတော့လူထုရဲ့လက်နဲ့ကန်ရဲ့ဆိုတော့သူခွဲမှာမဟုတ်တော့ဘူးဒါတစ်ခုမှမကြောက်အောင်သူရှင်းလင်းဖို့သူ့မှာရည်ရွယ်ချက်ရှိပြီးသားပဲလို့တော့ကျွန်တော်တို့မြင်တယ်နည်း
မင်းကပြစ်ခတ်မှုမှာတိတ်ဆုံးသွားတဲ့သူတွေထဲကလင်းငယ်30ကျော်ပါဝင်တယ်လို့အများစုကဒေသခံရက်သားတွေဖြစ်ကြတယ်လို့ဒေသခံတွေကပြောပါတယ်။မလဲတိုက်နယ်အတွင်းမှာတဟာပရမဆုံးအချိန်လေးချောင်းကနေအကြီးကျယ်တိုက်ခိုက်ခံရတာဖြစ်တာမို့ပစိကြီးကျေးရွာအပါအဝင်ပတ်ဝန်းကျင်ကကျေးရွာ16ရွာလောက်ကဒေသခံတွေလည်းဒေးလူရတင်းဆောင်ခဲ့ကြရပါတယ်။မြန်မာစစ်တပ်ဟာဖက်စစ်တပ်ဆိုတဲ့လုပ်ရက်တွေကိုကျူးလွန်နေတာလို့လူ့ဘော်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။
ကျွန်တော်တို့ဟိုပါတီနည်းနဲ့တော်တော်ကိုပြင်းပြင်းထန်ထန်ရှုံချတယ်ဒါတစ်ချက်ဖြစ်တယ်နှစ်တစ်ချက်ကဒီလိုလုံရမျိုးတွေကနှစ်80ရှိပြီသူတို့လှုပ်လာတာသူတော်ကတိုင်းသားဒေသတွေမှာဆိုတော့အဲ့ဒီလိုပဲနေရာနဲ့လှုပ်လာကြပြီအခုလည်းကျွန်တော်ဗမာပြည်ထဲမှာပြည်မထဲမှာအဲ့လိုလုံရမျိုးတွေကိုဆက်ပြီးတော့လှုပ်တယ်ဆိုတော့ဂျင်းဒေသကတော့ဟိုဒီစစ်တပ်ကလုံးဝကျွန်တော်တိုင်းပြည်မှာလက်ခံလို့မရတော့တဲ့စစ်တပ်ဖြစ်တယ်ဒီစစ်တပ်ကိုမောင်းထုတ်ပြရမယ့်စစ်တပ်ဖြစ်တယ်ဒီစစ်တပ်ကတကယ်ဖက်စစ်တဲ့ဆိုတဲ့စစ်တပ်ဖြစ်တယ်အဲ့ဒါလို့ကျွန်တော်မှတ်ချက်ပေးချင်ပါတယ်ဗ
ျဒီလိုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လုပ်ရက်တွေနည်းလာစေဖို့အတွက်နိုင်ငံတကာဘက်ကအခုထက်ပိုပြီးတော့ထိရောက်တဲ့အရေးယူမှုတွေနဲ့နိုင်ငံရေးအရာဖိအားပေးရတွေလှုပ်တဲ့နယ်လို့ခုဒန်နီယယ်ကပြောပါတယ
်ကျွန်တော်တို့ကနှစ်ပိုင်းတော့ရှိပါတယ်တစ်ပိုင်းကတော့လက်နဲ့ကန်ရင်ဖွဲ့စည်းတယ်ရတော့ဟိုလက်နဲ့ကန်တဲ့လူတိုင်းရတော့သူ့ဆက်တုံလောင်ဖို့ပဲရှိမယ်သူဆက်တက်ခိုက်ဖို့ပဲရှိမယ်ဒီထက်မြင့်တဲ့မိပညာကြီးရှာဖူးမှတက်ခိုက်ဖို့ရှိတယ်တစ်ဖက်မှာလည်းပြည်ဆိုင်ရာကနေသူ့ကိုဒီတွန်းပေးတဲ့လမ်းကြောင်းတစ်ခုကတော့ဒီနီလာနှစ်ခုကတော့ဟိုလောက်ရပါလိမ့်မယ်
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနောက်ပိုင်းမြန်မာစစ်တပ်အနေနဲ့သူတို့အာဏာတည်မြဲရေးအတွက်နီလာမျိုးစုံနဲ့တိုက်ခိုက်နှိမ်နင်းတာတွေလုပ်နေတာမှာအခုလိုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာကတော့အဆိုးဆုံးပဲလို့ခုတန်နီယယ်ကပြောပါတယ်စစ်တပ်ရဲ့နေမီရှင်းလေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကဖြစ်ခဲ့တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ဝန်မှာရဲသားတည်ဆုံမှုတွေနဲ့ဥယျာဉ်ဆုတ်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခတွေအရေးအတွက်ဟာလည်းတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေတယ်ဆိုတာကိုနိုင်ငံရေးအဖွဲ့တွေကထောက်ပြပြောဆိုကြပါတယ်စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ရက်တွေကိုလုပ်နေကြတယ်လို့ဆွဆွဲတုံ့ပြန်ထားပါတယ်ရှင
်။ပစိကြီးရွာအစုပြုံလိုက်တပ်ဖြတ်မှုတိုင်းဒေသအဖွဲ့တွေရှုတ်ချလိုက်တာကိုမကင်ဖြစ်ဖြစ်ပြောပြခဲ့တာပါ။အခုတော့ရှမ်းပြည်နယ်မှာရှမ်းလန်းလက်ကိုင်းနှစ်ဖွဲ့တိုက်ပွဲရက်တန်းကြာဖြစ်နေတာပါ။ရှမ်းပြည်နယ်တောင်ပိုင်းလက်ချမြို့နယ်အတွင်းမှာဒီရက်ပိုင်းတဲ့ရှမ်းတနက်တပ်ဖြစ်တဲ့ SSPB နဲ့ RCSS ကြားတိုက်ပွဲတွေပြန်ဖြစ်နေပါတယ်။SSPB ဘက်ကတော့သူတို့လူကြီးရင်တန်းကို RCSS ကမိုက်ခွဲတက်ခိုက်တာကြောင့်နေမည်ရှင်းလင်းဆောင်ရင်ဖြစ်ရလို့ပြောပြီးတိုက်ပွဲတွေကြောင့်ဒေသခံတချို့လေကြာမြေပေါ်တင်းရှောင်နေရပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့တက်တွေဟာလဲချမြို့နယ်အတွင်းဒီလ9ရက်နေ့နဲ့17ရက်နေ့မှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တာပါ။ဒီအပိုင်းတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီးလဲချမျိုးခံတူက VOA ကိုခုလိုပြောပါတယ
်ဒီနေ့ကတော့မနာဖက်ပေါ့နော်လဲချအဆက်မှာပေါ့နော်မနာရွာဆိုရှိတယ်လေအဲ့ဒီမနာရွာနှံတွန်ချောင်းမှာအဲ့ဒီနားလေးတော့မှာဖြစ်နေကြပေါ့နော်ကိုရင်းမီရရွာမှာတော့ဖြစ်တယ်ဆိုဒီနေ့ထဲတော့မဟုတ်ဘူးဒီတလန်းရွာဆက်တော့ဒီနေ့ကတော့မြို့ရင်းမီတာပေါ့ဒီနော်
တိုက်ပွဲဖြစ်တာကြောင့်တိုက်ပွဲဖြစ်ပွားရအနီးနားကျေးရွာကဒေသခံတွေဟာလဲချမျိုးပေါ်ကိုတင်းချောင်းလာတာတွေရှိကြောင်းသူတို့တွေဟာဖုံကြီးကျောင်းနဲ့နီးစပ်ရာဆွေမျိုးအိမ်တွေမှာနေထိုင်နေကြောင်းနဲ့လူဦးရေရာကနန်းခန့်ရှိနိုင်ကြောင်းပြောပါတယ
်။ဖုံကြီးကျောင်းမှာလာတဲ့ပါရဲ့အမျိုးတို့အိမ်ကတဲ့တာရဲ့ရာကနန်းပေါ့နော
်။လက်တော်တိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီးရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ကြီးတီဟာရာဇာကအခုလိုပြောပါတယ်
။ဒီကတော့လေးချားနေတဝိုက်ပါလေးချားနဲ့မိုင်းမောင်ကြားပေါ့နော်။အဲ့ဒါဖြစ်တာပါ။ကိုရနေလောက်စားဖြစ်တယ်။ဘယ်လိုကျောင်းဖြစ်လဲဆိုတော့ဒီလိုလေဟိုတုံလောက်တဲ့ကျွန်တော်တို့ကြည့်ခီးစနေ
ตัดเส้นที่สูงไปตั้งยันด้านลงนี่ขมาที่ว่าไม่มีช่องทางเลยแต่มาการเลี้ยงที่เดียวนะลุลิตันยาริยาเฮเลยต้องเสียไม่หลอกนะใช่ไหมไอ้เจ้ามูอ่ะอยู่ที่ชั่วไม่ในชิ้นนี้เดี๋ยวนี้จะรู้ตัวอย่างชิ้นที่เดียวละเลสิตายไปเลยด้วยที่ใกล้เสียงกูรอเต้ซิกเบียวสุรามิชิบาบู ဒီကနေ့မှာလဲမိုင်းနောက်မျိုးနယ်အတွင်းတိုက်ပွဲထပ်မံဖြစ်ပွားကြောင်းသတင်းတွေထပ်ပေါ်ခဲ့ပေမဲ့ SSPB ရဲ့ပြောရေးဆိုခွင့်ရှိသူကသူမကြားသေးရသေးကြောင်းပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ
ပြီးခဲ့တဲ့မလ၂ရက်နေ့ကလည်းရှမ်းပြည်နယ်တောင်ပိုင်းကွန်ဟိန်းမြို့နယ်အတွင်းမှာရှမ်းတပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာ
RCSSR NCA ကိုအပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးSSPB ကတော့လက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ။ရှမ်းလက်နက်ကိုင်းအဖွဲ့ပြန်တိုက်နေတာရဲ့အတန်းကြားလာတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့မြန်မာဘက်ကတိုက်ပွဲတွေပြင်းထန်မှုကြောင့်ထိုင်းဘက်ကနေဆက်လုံခြုံရေးတိုးချလိုက်တာပါ။မြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတ ြစ်ပြီးမကြခင်ကဝင်ရောက်လာတာကြောင့်ကောမြန်မာဘက်ကစီမတည်ငြိမ်မှုတွေကြောင့်မှအခုလိုနှစ်နိုင်ငံနဲ့နယ်နိမိတ်တွေမှာလုံခြုံရေးတွေကိုတိုးချဲ့လိုက်တာဖြစ်ပါတယ်။ VOA သတင်းတောင်မရေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကရင်ပြည်နယ်မြဝတီမြို့အနီးတဝိုက်မှာတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးတင်းမာနေတာကြောင့်ထိုင်းဘက်ကနယ်ကြားဆောင်တပ်အမှတ်35ကစစ်တပ်တွေတပ်ဆင်ထားတဲ့စစ်ကားတွေနဲ့နယ်စပ်တလျှောက်ကင်းလဲ့တာတွေလုံဆောင်နေပြီးလုံခြုံရေးကိုတိတိတသာတိုးချဲ့ချထားပါတယ်။ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်နေတဲ့နေရာနဲ့အနီးဆုံးဝမ်းဖာချေးရွာအနီးကနယ်စပ်တလျှောက်မှာတော့ကင်းလဲ့တာတွေတွေ့ရတယ်ဆိုပြီးနယ်စပ်နေပြည်သူတဦးကအခုလိုပြောပြပါတယ်။
ရှိတယ်မလမရှိတယ်တဆိုင်အောင်ရှိတယ်ဒီပုံဖိုင်ရှိတယ်မဲဆောက်မလမမဆလီယာအဲအဲ့ဒီလိုအပိုင်းတွေပါနော်သူဟိုကဟိုနေငယ်ကြားဆောင်တွေအပီးအကုန်လုံးသိသိစောင့်နေကြတယ်ဘာလို့စောင့်နေလဲဆိုတော့ကကြတော့အဲ့ဒီဘက်ဟိုဘက်မှာတော့ရှစ်ဖြစ်ပြီးတော့အဲ့ဒီဟိုနေဒီဘက်ကိုပြန်ပြေးလာမယ်လို့ရှိတယ်ဆိုတော့အချိန်တွေကိုရှိနေလို့လားဘလို့အချိန်တွေလည်းမသိဘူးလုံချုံရင်းကတော်တော်များဒီအမြောက်ကားတွေတော့ဆက်တနတ်တွေတိမ်တွေတက်ဆင်လာတဲ့အမြောက်ကားကြီးတွေပါတယ်မဟုတ်ဘူးဒီဟိုသူတို့တမန်ကားတွေတော့မဟုတ်ဘူးကျွန်တော်ဒီနယ်စပ်မှာသွား၄ဝိုင်းနဲ့ဟိုစားပြီးအဲအမြောက်ကြီးတွေပါတယ်ကားတွေအဲ့ဒါကြီးအကုန်လုံးသူနေရာနေရာနဲ့ချတာ
မြန်မာဘက်မှာတော့တိုက်ပွဲတွေပြင်းထန်နေသေးဖြစ်ပြီးဒီကနေ့မနေ့အစောပိုင်းမှာလည်းလေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ်
ဖြစ်တယ်မှာညအောင်အဆူစင်းနှစ်နာရီကျော်သုံးနာရီလောက်ကနေပြီးတော့ရှားပြီးတော့ဒါတိုင်းတကုံလုံးတတိုင်းနဲ့ချာလေနဲ့လာပစ်ချလိုက်ဟိုဒီဘက်ကပြန်ပစ်ချလိုက်အဲ့လိုအတန်ကြာနေတာတတုံးလုံးတတိုင်းလေမြန်းလေညဘက်ကျတော့စင်းမရမတွေ့ရအောင်အဲ့အုံးနဲ့ဆိုကြာသွားလဲအတန်ပဲကြာတယ်ဘာမှမတွေ့ရအောင်ဘယ်ရည်လာပစ်ချသွားလို့ပစ်ချမသိ
စစ်ဘေးရှောင်တဲ့ဒုက္ခသည်8000ကျော်ဟာပြီးခဲ့တဲ့ AB လ6ရက်နေ့ကစပြီးထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြပြီးဒီအပိုင်းမှာပဲထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်။ဒါပေမဲ့နေ့ဘက်မှာမြန်မာဘက်အထံတောင်ရင်မြစ်အနီးမှာနေကြပြီးညဘက်မှာတော့တောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုဝင်လာပြီးတော့အိတ်ဆက်ကြတာတွေလည်းရှိနေပါတယ်။အထူးသဖြင့်ညအချိန်မတော်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်လာကြောင့်နေရက်မပြန်ရဲကြဘူးလို့လည်းပြောပါတယ်
။ဒုက္ခတဲ့တွေကပြန်လာတာတချို့တော့ဝက်ရှိတယ်တချို့ကြတော့လည်းမပြန်ရဲဘဲနဲ့ဒီဘက်မှာနေနေတာရှိတယ်ပြန်သွားလာရှိတယ်ဝင်လာလာရှိတယ်အဲ့လိုမျိုးပေါ့ဟိုဘက်ဒီဘက်အခုချိန်ကြီးရှိတယ်လေအဲ့ဒီချိန်ကြီးကတော့နေသမားနေတဲ့လူတွေကတော့ဘယ်နေ့လာချမှဘယ်နေ့လာချမှလေးနေဘယ်တော့လာချမှဆိုညဘက်ကပုံကပေါ်ရမယ်အဲ့ဟိုပြရတော့ရမယ်နေကြရင်တစ်ဆိတ်လေးနဲ့ပဲနေကြရတာပေါ့
ထိုင်းနိုင်ငံဘက်ကတော့နေဆက်လုံခြုံရေးကိုတင်းကျပ်ထားပြီးမဲဆောက်အသွေးမိုင်းထိစစ်ဘေးရှောင်တွေမဝင်နိုင်အောင်ဂိတ်တွေချပြီးတားဆီးထားပါတယ်မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲမှာတော့နေ့စဉ်လက်နက်ကြီးကြတာလေကြောင်းကနေတိုက်ခိုက်မှုတွေရှိတာဒရုန်းတွေနဲ့ပစ်တာတွေရှိနေတာတွေကြောင့်တချို့စစ်ဘေးရှောင်တွေကတော့စာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြရပါတယ်ရှင်
မြန မြန်မာဘက်တိုက်ပွဲတွေပြင်းလာကြောင်းထိုင်းဘက်ကနေဆက်လုံခြုံရေးတိုးချလိုက်တာပါအခုလိုဗိုလ်ရုညရဲ့အပတ်စဉ်သတင်းပေးပို့ချက်သတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စံသားရဲ့အဒီတာနဲ့ဆွေးနွေးခွင့်အပါအဝင်ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်VOA American တန်ရဲ့ April 12ရက်ဗိုလ်ရုညပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10နာရီအထိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3252ကနေဖမ်းယူနားဆင်နိုင်ပါတယ်။စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ရုညာတိုင်းပြောပြပေးနေကြဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်းနောက်ဒေါက်တာသန်းစောရဲ့လူထုနဲ့ကြံပါရေးနောက်ကိုရနေရဲ့အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်းပါမြမပြဿနာပြည်လဲရေးနိုင်ငံတကာအခမ်းကဏ္ဍကိုသုံးသပ်ထားပါတယ်ဆေးဥချုပ်ရေးသက်ဆိုးရှိလာတာနဲ့အမျှနှစ်ဆိုင်နဲ့အတ္တဒုက္ခကြုံလာနေရချိန်မှာမြမပြည်သူတချို့ကတော့နိုင်ငံတကာအကူအညီကိုတောင်းတလာကြသလိုတချို့ကလည်းအားမလို့အားမရဖြစ်လာနေကြပါတယ်။မြမပဋိပက္ခပြည်လဲရေးအတွက်နိုင်ငံတကာကဘာလုပ်ပေးနိုင်မလဲဆိုတာကိုဥကျော်စံတာကိုမမြဆင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဆရာဥကျော်စံတာဒီခုမြမနိုင်ငံရေးအချက်တဲနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတကာကဟိုပို့ပြီးတော့တွန်းအားတွေပေးလာတယ်နောက်တစ်ခါပို့ပြီးတော့စိုးရိမ်တဲ့အနေအထားတွေရှိလာတဲ့အချိန်မှာပဲအာဆီယံဂျာဝင်ဘူစူးစားလာတာကိုတွေ့ရပါတယ်အခုလက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့ပေါ့နော်အရင်ကအာဆီယံဥက္ကဋ္ဌတွေနဲ့ဘယ်လိုမျိုးဟိုအသာချက်တွေရှိပါသလဲဆရာ
အသာချက်အများကြီးရှိပါတယ်အင်ဒိုနီးရှားဟာအာဆီယံထဲမှာအင်အားအကြီးဆုံးနိုင်ငံဖြစ်တယ်စီးပွားရေးအဖြစ်ရောနောက်ပြီးတော့ဒီမိုကရေစီခိုင်မာလာတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်နောက်ပြီးတော့မြန်မာနဲ့တူတာကမြန်မာနိုင်ငံမှာလို့ဆရာနာရှင်စနစ်ကနေပြီးတော့လူထုကဖြုတ်ချပြီးတော့ဒေါ်လာပြောင်းလဲလာတဲ့နိုင်ငံဖြစ်တယ်ဒါလည်းအသာတယ်ဒါအပြင်နိုင်ငံတကာကမ္ဘာအရေးမှာလည်းအင်ဒိုနီးရှားအရေးပါတယ် G20 အစည်းအဝေးသူတို့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့စတာတွေပေါ့လေဆိုတော့သူတို့နိုင်ငံခေါင်းဆောင်ဖြစ်တဲ့သမ္မတဝီဒိုတို့အနေနဲ့လည်းသူရဲ့သိက္ခာကိုတင်ကျင်တဲ့သဘောလည်းရှိနေဆိုတော့သူကစန္ဒရောတကယ်လုံနိုင်တဲ့အခြေအနေရောရှိတယ်လို့ဆိုရမှာပါဒါဒီဘူးအဖြစ်ပြောရင်ပေါ့လေအသက်ကြီးတယ်ပေါ့အဲ့ဒါက
ဒါမဲ့ဆရာဒီအာဆီယံမှာကဒီရှိနေတာကဒီဘုံသဘောတူညီချက်ပေါ့နော်အဲ့ဒါလည်းရှိရဲ့နောက်တစ်ခုကဒီတနိုင်ငံနဲ့တနိုင်ငံဂျာဝင်ဟိုမဆွတ်ဖက်ရေးမူကလည်းရှိနေတယ်ဆိုတော့ဒါကြောင့်တိတ်ပြီးတော့ထင်သလောက်ရှိမတိုးနိုင်တာကိုလည်းတွေ့ရရဲ့ဆရာတရားတော့ဒီတော့ဒီအဖွဲ့ဝင်အာဆီယံနိုင်ငံတွေအနေနဲ့ဘလို့အခမ်းကဏ္ဍကနေပြီးတော့ပါဝင်လာတဲ့နေလို့ထင်တယ်ဆရာ
အာဆီယံမှာအခုချက်မှတ်ထားတာကတော့ဘုံသဘောတူညီချက်၅ချက်ပေါ့လေ 5PC လို့ခေါ်တာပေါ့အဲ့တော့အဲ့ဒီဘုံသဘောတူညီချက်၅ချက်ကိုပဲသူတို့အခိုင်အမာလုပ်နိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အများစင်ပြောဆိုပဲအာဆီယံမှာ consensus to non interference to say ကန်တာချက်တွေရှိတယ်ဆိုတော့ဒီဘုံသဘောတူညီချက်၅ချက်ရရှိနိုင်ခဲ့ခြင်းဒီပြီးရင်အာဆီယံရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ပြောရမှာဒီလောက်ရခဲ့ဖို့ကိုတော်တော်လေးညှိယူခဲ့ရတယ်အဲ့ဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလည်းသဘောတူညီပြီးဖြစ်တယ်လက်ခံပြီးဖြစ်တယ်ဆိုတော့ဒါဟာတော်တော်လေးအရေးပါတဲ့အချက်ပါဆိုတော့အာဆီယံဟာဒီဟာကိုပဲ၅ချက်ကိုဖြစ်အောင်ဆက်ပြီးတော့တွန်းရမယ့်သဘောရှိပါတယ်ဆိုတော့ဘရူနိုင်းတို့ကင်ဘောဒီးယားတို့မတွန်းနိုင်ခဲ့တဲ့ဟာကိုသူရဲ့အင်အားနဲ့သူရဲ့အသာချက်နဲ့ဘယ်လိုဆက်ပြီးတွန်းနိုင်မလဲဆိုတာပဲသူတို့အဓိကကြားတဲ့အခြေအနေဖြစ်ပါတယ်အဲ့ဒါပဲကျွန်တော်ကြည့်ရမှာပေါ့
ဒါဆိုရင်ဒီကုလသမဂ္ဂရဲ့အနေထားရောနောက်ပြီးတော့ကုလသမဂ္ဂအနေနဲ့ကဘယ်လိုဖိအားတွေပေးနိုင်တယ်လဲနောက်အနောက်နိုင်ငံတွေသူတို့ရောဘယ်လိုအနေထားရှိလဲဆရာ
ကုလသမဂ္ဂအာဆီယံအခုဥက္ကဋ္ဌဖြစ်နေတဲ့အင်ဒိုနီးရှားကမြန်မာအရေးကိုကင်တွယ်ဖို့အတွက်အထူးကုသရေးရုံးတစ်ခုစီကြဖွင့်တယ်နောက်ပြီးတော့အဲဒီနိုင်ငံသားရေးဝန်ကြီးကလည်းတလောတော့ငါပဲကုလသမဂ္ဂဆိုင်မြန်မာဆိုင်ရာကုလသမဂ္ဂအထုကူစွေနဲ့တွေ့တယ်ဆိုတော့ကုလသမဂ္ဂဟာအာဆီယံကိုပဲအဓိကထားပြီးတော့တွန်းနေတဲ့သဘောတွေ့ရပါတယ်ဆိုတော့အာဆီယံဘက်ကပြောတာကတော့သူတို့ဟာတိုးတက်မှုရှိခဲ့တယ်တဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဘယ်နေရာမှာလဲဆိုတော့ humanitarian စာနာမှုအကူအညီပေးတဲ့နေရာမှာအာသာချက်တွေတွေ့ခဲ့တယ်အောင်မြင်မှုတွေရခဲ့တယ်ကုလသမဂ္ဂနဲ့ညှိနှိုင်းဆောင်ရွက်လို့ပြောတယ်ဆိုတော့အဓိကအဖြစ်သူကဒါပဲတွန်းထိုင်မှာပါဒီမူငါချက်တဲ့ပို့ပြီးတော့သူတို့တွန်းထိုင်မှာမဟုတ်ပါဘူးအနောက်နိုင်ငံတွေတို့ဘာလို့ပြောရင်တော့သူကများသောအဖြစ်ကအမေရိကန်ဥဆောင်တဲ့အင်အားစုရတော့ယူကရိန်းစစ်ပွဲနဲ့သိပ်ပြီးတော့လုံးချုပ်နေတော့မြန်မာအရေးကိုသိပ်ပြီးတော့လောလောဆယ်မှာဂရုစိုက်နိုင်မှုလို့သုံးသပ်သူတွေကတွက်ကြပါတယ်သို့သော်လည်းယူကရိန်းစစ်ပွဲကိုပြည်လည်စေခြင်းနဲ့ငြင်းချမ်းစွာဖြည့်ရှင်းစေခြင်းနဲ့အနောက်နိုင်ငံတွေအများကြီးပေါ်ပေါက်လာပြီးဥရောပသမဂ္ဂရောတခါစပိန်နိုင်ငံတို့လိုဥချင်းရောပြင်သစ်တို့ရောကျိုးပန်းလာရတွေ့ရတယ်ဆိုတော့အဲ့ဒီအခြေအနေကိုကြည့်ပြီးတော့တကယ်လို့အဲ့ဒီဘက်မှာကောက်ရင်လည်းပဲမြန်မာနိုင်ငံပေါ်မှာလည်းပဲပူပြီးအပီပြီးတော့လောက်လာနိုင်မလားဆိုတာကြည့်ရမှာပေါ့လေဒါတော့
ပြည်ပနိုင်ငံနေအနေနဲ့ပေါ့မြန်မာနိုင်ငံအရေးမှာပထဝီဝင်အကျိုးစီးပွားအတွက်အသုံးချနေတယ်လို့ဟိုယူဆတဲ့အမြင်တွေလည်းရှိရဲဆရာအဲ့လိုပြောမယ်ဆိုရင်ဒီတရုတ်နိုင်ငံပေါ့နော်မြန်မာနိုင်ငံနဲ့နီးနီးဆက်ဆက်ဟိုဆက်ဆံနေတဲ့တရုတ်နိုင်ငံအနေနဲ့ဒီအရေးမှာတော့ဥဆောင်ပြီးတော့ဟိုပါဝင်ဆွေးနွေးလာနိုင်တာเจ้าဝင်စစ်ဆက်ဖို့ကြိုးစားလာနိုင်တဲ့အနေအထားမျိုးရှိပါသလားအဲ့လိုရှိရယ်ဆိုရင်ရောမြန်မာပြည်သူတွေဘက်ကရောလက်ခံပါမလားဆရာ
အာဒီနိုင်ငံတွေပေါ့လေဘယ်နိုင်ငံမဆိုပါပဲမြန်မာအင်ဂျင်နီယာကဘယ်ကဘာမှနိုင်ငံတိုင်းဟာဘာလို့လို့သူတို့နိုင်ငံရဲ့အပြိုးသားရဲ့အကျိုးစီးပွားလို့ခေါ်တာပေါ့သူတို့နိုင်ငံအကျိုးစီးပွားဘယ်လိုရှိမလဲဆိုတော့အဓိကထားပြီးတော့ဒါကိုပဲတွက်ပြီးလုပ်ကြတာပါသူများကိုစေနာဆက်စပ်နဲ့လုပ်ပေးမယ်ဆိုတော့မရှိပါဘူးဆိုတော့မြန်မာအင်ဂျင်လည်းဒီတိုင်းပါပဲအထူးသဖြင့်India ro the biggest democracy in the world so we do tweet on there da mae myanmar nai ma democracy pitet khan ya de chu nei khan ya ba ma win pyo thu ro chu si paw de su twet de nga ro de blo phit ma so twet de thu ro le thai le thu tai mae indian nai nga a lo ma asean di billion myanmar nai ngo si na shi ye so da de asean lut nei pi ro myanmar yu ma phit shin nai mu la so da a pyo khan mae thu ro chu si paw ti tai ma so lo di win pyo nei da phit de le pyo de naw pi ro မြန်မာနိုင်ငံရဲ့ပြဿနာအာဆီယံဒေသတစ်ခုလုံးလွှမ်းခြုံလာနိုင်လို့တော့ကာကွယ်ချင်လို့လုပ်တယ်ဆိုတော့သူတို့အကျိုးစီးပွားပါပဲဆိုတရုတ်ကလည်းပဲသူတို့အကျိုးစီးပွားအတွက်လုပ်တယ်ဆိုတာသိကြပါရဲ့တရုတ်ရဲ့အကျိုးစီးပွားကအကြီးအကျယ်ဆုံးပေါ်ဒီမှာမြန်မာနိုင်ငံမှာသူတို့ရဲ့ interest တွေကအများကြီးပဲ strategic interest မဟာဗျူဟာရကောစီးပွားရေးအရာရောအိန္ဒိယသမုဒ္ဒရာကိုထွက်ချင်တယ်ဆိုတော့ဒီဟာတွေအတွက်အဓိကထားပြီးတော့လုပ်တာဖြစ်ပါတယ်တရုတ်ကသို့ပေမဲ့ဘက်အတွက်ပဲလှုပ်လှုပ်တိုင်းပြည်ကောင်းဖို့အတွက်လက်ခံမှာပဲမြန်မာပြည်သူတွေသဘောထားမိပဲဆိုတာမင်းတို့အကျိုးစီးပွားပါတယ်ငါတို့အတွက်တော့သိနေတယ်ဆိုတော့တွေ့နေလို့မရဘူးကိုယ့်အတွက်အကျိုးစီးပွားလည်းရှိရဆိုရင်ဒါ win-win situation ပေါ့နှစ်ဖက်လုံးအကျိုးစီးပွားရှိရလို့တာပဲသူတို့အကျိုးစီးပွားလှုပ်လို့မြန်မာပြည်နင့်လာသွားမယ်ဆိုရင်တော့တန်ခွဲရမှာပေါ့နောက်ဆက်ပြောချင်တာကတော့တရုတ်ရဲ့လှုပ်ဆောင်ချက်ကပိုပြီးတော့ထိရောက်နိုင်ခြင်းရှိတယ်ကမ္ဘာနိုင်ငံပေါင်းစုံနိုင်ငံတကာအဖွဲ့အစည်းတွေဘလောက်ပဲဖိအားပေးပေးဘာမှမရွေးပဲဖြစ်နေတဲ့ရူညာဒုက္ခတွေပြန်လည်လက်ခံရေးပြဿနာအခုတရုတ်ကတွန်းအားပေးတော့အခုပဲတထောင်ကိုစမ်းသပ်လက်ခံမယ်ဆိုပြီးတော့စစ်ကောင်စီကလိုက်နာလိုက်ပြီးဖြစ်ပါတယ်ဆိုတော့ဒီတော့တရုတ်ဟာစစ်ကောင်စီနဲ့လည်းဆက်ဆံမှုရှိတယ်လို့တိုင်းရင်းသားအင်အားစုတွေနဲ့ထိတွေ့ဆက်ဆံမှုရှိတယ်ဒါလည်းပဲသူရဲ့အသက်ရဲ့တရားဖြစ်တယ်နောက်ပြီးတော့ NLD ဖြတ်သိမ်းခံရတဲ့ကိစ္စကိုလည်းပဲတရုတ်ကဘဝင်မကြဘူးအဲ့လိုဘဝင်မကြတဲ့အကြောင်းပြောတယ်လို့ NUCC ဥက္ကဋ္ဌဦးအောင်ချီညွန်းကဒီလိုကိုမကြသေးခင်ကပဲပြောထားရရှိပါတယ်ဆိုတော့အဲတခုပဲအရေးကြီးတာကတော့ NUG တို့ဘက်ကလည်းပဲသိပ်ပြီးတော့အမေရိကန်ကိုပီကိုအားထားတဲ့ဆွဲပုံစံမျိုးဖြစ်မသွားဖို့အရေးကြီးပါတယ်။ဒါသူတို့လည်းပဲသဘောပေါက်ကြမှာပါ။ဆိုတော့မြန်မြန်တရားဆောင်ရွက်နိုင်မယ်ဆိုရင်တရုတ်ရဲ့ဂျာဝင်စစ်ဆေးမှုဟာသူများနိုင်ငံတွေသူများအဖွဲ့အစည်းတွေအလားအလာကောင်းတယ်လို့ပြောရမှာဖြစ်ပါတယ
်။ဒဏ်ခတ်ပိတ်ဆို့မှုတွေပေါ့ဆရာ။ဒီဇက်တိုက်ချလာတာကိုလည်းတွေ့ရတယ်။ဒီလိုဒဏ်ခတ်ပိတ်ဆို့တာတွေကမြန်မာအကျက်အတဲကိုဟိုထိထိရောက်ရောက်ဖြည့်ရှင်းပေးနိုင်တယ်လို့ထင်လားဆရာဒီထက်ပိုပြီးတော့ထိရောက်တဲ့လှုပ်ဆောင်ချက်မျိုးရှိမယ်လို့ထင်လ
ား sanction sanction ပေါ့လေအဲ့ဒီ sanction ဟာမထိရောက်ဘူးဆိုပြီးတော့ပညာရှင်တော်တော်များများကအစကတည်းကသုံးသပ်ခဲ့ရတယ်ရှိပါတယ် sanction ကြောင့်ဘာပြောင်းလဲခဲ့လဲမြန်မာပြည်ဒါပညာရှင်တချို့အမြင်တချို့ကတော့ sanction ပိုပေးလေကောင်းလေဆိုပြီးတော့တွေ့ကြရတာနှစ်ဖက်အမြင်တွေတော့ရှိကြတယ်ဒါပေမဲ့ကျွန်တော်စဉ်းစားကြည့်တော့ sanction ပေးပေမဲ့လည်းပဲတစ်ဖက်ကဒီ sanction ကိုမြန်မာစစ်အနာရှင်တက်လာကြတာဘလောက်ထိခုခံပြီးတော့ဒုနေနိုင်ခဲ့ပြီပဲအခုဆိုရင်ပူဆိုတာပေါ့အနောက်တိုင်းကဆန်ချန်ပြီးရင်ရုရှားပြီးမယ်ဒါအင်းနီဂျင်းနိုင်ငံတွေသူအကျိုးစီးပွားတဲ့မလွှမ်းမချောင်းသာပြီးရတာရှိတယ်တရုတ်ကပြီးမယ်ဆိုတော့ဆန်ချန်ဟာသိပ်ပြီးတော့ထျောက်တယ်လို့မထင်ပါဘူးဆိုတော့တချို့ကတော့ဒါအမေရိကန်ကဘာဖြစ်တယ်အဲ့ဘာမှအဲ့ရပူပြီး PPC လောက်မယ်ဆန်ချန်ပူပြီးမယ်ဆန်နာမှုအထောက်ထားပူထောက်ပံ့ပူပြီးမယ်ဆိုတော့ပါတယ်သူတို့လည်းပဲတချို့ကဒါနဲ့မရဘူး sanction နဲ့တော့မရဘူးဒါတကယ်တ တခိုက်ရေးအတွက်သုံးဝင်တဲ့လက်နက်ပစ္စည်းတွေပေါ့လေအဲ့ဒါတွေပေးရင်ဖြစ်မယ်ဆိုတော့တောင်းဆိုရလူတွေလည်းရှိပါတယ
်ငင်းချင်းရေးတိုင်းကပဋိပက္ခနဲ့กินတယ်လို့တော့မဆိုနိုင်ပါဘူးဆရာအဲ့တော့အဓိကကြတာကပြဿနာတစ်ခုကိုပေါ့နော်ဘလူကင်တွေဖြည့်ရှင်းနိုင်တယ်လဲဆိုရဲအချက်ကအဓိကကြရလို့ထင်ပါတယ်အဲ့အခုဒီနိုင်ငံတကာ PR တွေပေးနေတဲ့နေရာမှာမြန်မာနိုင်ငံရဲ့အကျက်အတဲပေါ်မှာဘယ်လောက်ထိထိရောက်မှုရှိနေတယ်လို့ထင်ပါလဲဆရာ
။အဲခုနပြောတဲ့မေဝန်နဲ့ခက်ဆင်ဆင်ပါပဲ။ဘယ်လောက်ပဲ PR ပေးလို့ကတော့ကျွန်တော်ထင်တယ်တိတ်ပြီးတော့မထိရောက်လှပါဘူး။ဟို PR လည်းပဲတိတ်ပြီးတော့ပြင်းပြင်းထန်ထန်ကြီးမရဘူး။ဥပမာပြော PR အပြင်းထန်ဆုံးပေးနိုင်တာကအာကုလသမဂ္ဂရှိတယ်။ကုလသမဂ္ဂမှာလုံခြုံရေးကောင်စီ security council ရဲ့ဆုံးဖြတ်ချက်လိုတယ်လုံခြုံရေးကောင်စီမှာအများအားဖွဲ့ဝင်တွေကဗီဒီယိုအနာရှိတယ်ဆိုတော့တရုတ်နဲ့ရုရှားရှိနေတဲ့မြန်မာကလပလူသူတို့ကပယ်ချနိုင်ဘာမှမထီရောက်ဘူးမြန်မာနိုင်ငံမှာလည်းပဲ am embargo လုပ်မယ်လည်းနဲ့ကိုကန့်သတ်မယ်ပိတ်ဆို့မယ်ဆိုတော့မှသူတို့လက်မခံကြဘူးလေဆိုတော့ဒါတဲ့ပြင်းထန်တဲ့ PR လည်းမရဘူးနောက်ပြီးထွေထွေညီလာခံတို့ဘာလို့ကုလသမဂ္ဂတို့တော်ဆုံးဖြတ်ချက်တွေက non binding အဲ့ဒါကဒါကိုပြောမဖြစ်မနေလိုက်နိုင်ရမယ်ဆိုတော့ဟာလည်းမဟုတ်ဘူးဆိုတော့တော်တော်ခက်ပါတယ်ကျွန်တော်မှတ်မိတယ်ဥမာစပြောဥသန်ကလသမကမှာအတွင်းမှုကြောင့်နေပေါင်းများစွာလုခဲ့ပြီးတော့သူအငိမ့်စားယူတဲ့အခါကျတော့ကပညာဉာဏ်ပြတ်နာပေါင်းများများစွာသူကြုံခဲ့ရတယ်အဲ့ဒီမှာသူမဖြည့်ရှင်းခဲ့နိုင်မကင်တွန်းနိုင်ခဲ့တဲ့သူအားမလို့အများဘာပြောလဲဆိုတော့ only wear a nose where the shoes bite ကိုမနာကူသာသီးပေါ်လေဘာမှလို့ပြောရင်တော့ဆိုတော့သူကလသမကအတွင်းမှုလုခဲ့ဆိုစည်ကြီးတာတာပဲတဲ့သူကဘာမှတော်မရှိသိပြီးတော့အဓိကလုပ်ချင်တဲ့ကိုဆုံးဖြတ်လို့လုပ်နိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောခဲ့ပါတယ်အခုလဲ Antonio Guterres ပြောနေတာပဲမြန်မာပြည်ကိုထပ်ထပ်လဲလဲမကြခဏပြောတယ်ဒါပေမဲ့လဲခုနပြောတဲ့လုတ်ပိုင်ခွင့်ကမှမရှိတာဆိုတော့ကုလသမဂ္ဂကလည်းပဲတကယ်တော့မထီရောက်ပါဘူးဆိုတော့ PR တဲ့အကောင့်ဆုံးကတော့နှစ်ဖက်နားလည်မှုရပြီးတော့ညှိနှိုင်းနိုင်မဲ့ PR ကိုပဲပေးရမယ် PR လဲပေးရမယ်တွန်းအားလဲပေးရမယ်ဆွဲဆွဲဆောင်မှုလဲရှိရမယ်အဲ့လိုပုံစံမျိုးနဲ့နှစ်ဖက်ပြောလာမယ်အခြေအနေကအရေးကြီးပါတယ်သူမှခက်နေတာဗမာစစ်ကောင်စီကြောင့်ထဲမှာဒီဟာကိုမရှိဘူးသူတို့သူတို့နိုင်မဲ့သူတို့ဖြုတ်နိုင်မဲ့ဆိုတော့ mentality နဲ့ပဲသူကလုပ်တ
ယ်ဟုတ်တယ်ဆရာအဲ့ဒါလေးကိုလည်းမေးချင်တာပါတစ်ဖက်နဲ့တစ်ဖက်ကြားမှာပြေလည်ဖို့အတွက်ဟိုညှိနှိုင်းဆောင်ရွက်ဖို့ဆိုတော့ဟိုသဘောထားရောအမြင်ရောရှိပါသလားဆရာ
အဲအဲ့ဒါလို့ရပါဘောကျွန်တော်ထင်တယ် democracy ဘက်ကတော့ NLD NU NUG ဘာညာသူတို့ကတော့ democracy ကိုယုံကြည်တဲ့ democracy ဆိုတဲ့သဘောကမတူကွဲပြားတော့ညှိနှိုင်းတယ်ဆိုတဲ့သဘောပဲ democracy ပါအများအားညှိနှိုင်းရတယ်တစ်ဖက်ကတော့စစ်ကောင်စီစစ်တပ်ဆိုတာ democracy မရှိဘူးဟောင်းပြောလောက်ွားဆိုလောက်အခုတော့မှပဲသူတို့ပြောတာမလို့လို့ဖန်တာအရေးယူတာတွေသူတို့ဖြစ်လာတာတွေ့ရတယ်ဆိုတော့ဒါစစ်တပ်ရဲ့သဘောထား attitude နဲ့ democracy အင်အားစု attitude ဟာဘယ်တော့မှမတူဘူး democracy democracy အရှင်းရှင်းဆိုရင်တော့ဖြစ်ရှင်းလို့ရတယ်အဲဒါကြောင့် democracy မှာဆောင်ပုံးရှိရဲ democracies never go to war democracy ရှင်းဘယ်တော့မှ same type ဘူးသူက democracy နီးလန်းနဲ့ဖြစ်ရှင်းနိုင်တယ်ဆိုတာသူကသိပြီးတော့အဲ့တိုင်းလုပ်ကြတယ်အနာရှင်နိုင်ငံနဲ့ democracy ဆိုရဖြစ်ပြီပဲအနာရှင်နိုင်ငံကတော့လူချင်းဘူးသူတို့အင်အားနဲ့ပဲလုပ်မယ်ဆိုတော့မြန်မာနိုင်ငံပြည်တွင်းပဋိပက္ခရဲ့အဲ့တိုင်းဖြစ်နေတယ်အနာရှင်လက်နက်ကိုအင်အားကိုတုံ့ပြန်တဲ့ဟာတွေနဲ့ဒီလူလူသဘောထားနဲ့ညှိနှိုင်းလို့ရအဖွဲ့အစည်းဆိုတော့ကျွန်တော်ထင်တယ်အတော်လေးခက်ရခက်စီညှိရမယ်ကိစ္စဖြစ်လို့ထင်ပါတယ
်ညီမအေးအချက်တည်းပြည်လဲရင်နိုင်ငံတကာမှာတရုတ်ရဲ့အာဏာချက်တချို့ရှိတာကိုဒီမိုကရေစီအဖွဲ့တွေအနေနဲ့သတိထားပြီးနိုင်ငံတကာစံတမရေးမှာထိန်းချုပ်လှုပ်ဆောင်ကြဖို့ဥကြောစံသားရဲ့အက်ဒီတာနဲ့ဆင်းရဲကမှမမြသစင်အောင်နဲ့အတူသုံးသပ်ပြောပြခဲ့တာပါအခုတော့အပတ်စဉ်လူလူနဲ့ကျမ်းမာရေးကဏ္ဍပါအခုလိုပူလာချိန်မှာအပူဒဏ်ကာကွယ်ဖို့နေထိုင်စားသောက်သင့်မုံကိုပြောပြထားပါတယ်မြန်မာနိုင်ငံမှာအေပြီလဟာအပူပြင်းဆုံးလဖြစ်တာကြောင့်အပူချိန်အထူးမြင့်တက်တဲ့နေ့ရက်တွေကျုံရမှာမလွဲမသွေဖြစ်ပါတယ်ဒီလိုအချိန်တွေမှာအပူဒဏ်နဲ့လိုင်လျောညီထွေနေထိုင်နိုင်ဖို့လိုအပ်သလိုသုံးဆောင်လိုအပ်သလိုသုံးဆောင်တဲ့အစားအသောက်တွေကိုလည်းသတိထားဖို့လိုနေပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပ ြစ်ထက်တဲ့ရာသီဥတုအပူချိန်အောက်မှာလှုပ်ရှားသွားလာကြမယ်ဆိုရင်ကျန်းမာရေးမထိခိုက်အောင်ကူဆက်ရမယ့်အချက်တွေရှိပါတယ်အရေးရာအင်းအားတဲ့နေရာတွေမှာတနိုင်သမျှနေပေးဖို့လိုပြီးမတက်သာလို့နေအောင်ကြီးတဲ့ထွက်ခဲ့မယ်ဆိုရင်လည်းလက်ပခုံးနဲ့လေပင်းတွေကိုပါလုံခြုံစေတဲ့အယောင်ဖြော့ဖြော့ပွားချောင်ချောင်ကြီးတွေကိုဝစ်ဆင်ပေးဖို့လိုအပ်ပါတယ်ထီအုတ်ထုံးတဲ့နေကမျက်မှန်တွေကိုလည်းဝစ်ဆင်တင်တာပါအခုလိုပူပြင်းတဲ့ရာသီဥတုမှာရေများများတောက်ပေးဖို့လိုပြီးရေခဲရေတောက်ရင်ရောကျန်းမာရေအတွက်တင့်တယ်ပါလားလို့မေးကြည့်တဲ့အခါတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ရေခဲရေကတော့ဒီတမန်ရေလောက်မကောင်းဘူးပေါ့နော်အဲ့တော့အေးတဲ့အချိန်မှာဆရာတို့ရေခဲရေလေးတောက်လိုက်ရင်တော့ရေငတ်တဲ့အာသီတတည်သွားတယ်ဒါပေမဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထဲကိုရေဓာတ်လုံလုံလောက်လောက်မရလိုက်ဒါကြောင့်မလို့ဆရာတို့ကဒီခန္ဓာကိုယ်ထဲမှာရေဓာတ်ခန်းချောက်တဲ့ပြဿနာတွေဆက်ရှိနေတယ်ဒါကနံပါတ်1ချက်ပေါ့နော်အာနံပါတ်2ကတော့ဒီချဲမှာဒီအာဒီကိရိယာမှာပါတဲ့တချို့ဓာတ်တွေကဆရာတို့စီးရိမ်နဲ့စီးရိမ်နဲ့ရံတွေကိုတွားပြီးတော့ထိခိုက်နိုင်တာလေးရှိတယ်။ဒါကြောင့်စီးသွားတာနဲတယ်လို့စီးပူတယ်လို့ကျင်တယ်လို့ဆိုတဲ့ပြဿနာလေးရှိတယ်ပေါ့နော်။ဒါကတော့ဆရာတို့ဒီပူချိန်နဲ့ဓာတ်ရိုက်ဆက်ဆံမှုမရှိဘူး။အဲအဲ့တော့အဓိကအရေးကြီးဆုံးကတော့ရေခဲရေတောက်လိုက်ရေလိုတမှန်ရေဓာတ်လုံလောက်မှုမရဘူးပေါ့နော်။ဒါလေးတစ်ချက်ပြောချင်။နောက်တစ်ခုကတော့ကိုယ့်ရဲ့ခန္ဓာကိုယ်ပူချိန်ကပူနေတဲ့အချိန်မှာဆရာတို့ရေခဲရေကိုအေးကိုတောက်ချလိုက်မယ်ဆိုရင်အာခေါင်တွေတဲ့ရုတ်ရက်အေးသွားတတ်တယ်ပေါ့နော်။ဒါကြောင့်မလို့လေချောင်းနာတာတို့ဒီချောင်းဆိုးတာတို့စတဲ့ဒီလက္ခဏာတွေရှိတတ်တယ်။တချို့တွေမှာဆိုလို့ရှိရင်တော့ဒီအေးရုတ်ရက်အေးသွားတဲ့အတွက်ကြောင့်လေပင်ကျွတ်သားတွေကျုပ်သွားတဲ့အခါမှာဒီလေပင်ကြီးနာပြီးတော့ချက်နေခဲ့တာမျိုးဖြစ်တတ်တယ်ပေါ့နော်။တချို့တွေကြတော့လေတီးတယ်ဆိုတာမျိုးတွေရှိတယ်ပေါ့။အဲ့တော့ခြုံပြီးပြောမယ်ဆိုလို့ရှိရင်တော့ဒီပူတဲ့ရာသီဥတုမှာရေခဲရေတောက်တာတည်းဆိုင်တော့ရိုးရေကိုလုံလုံလောက်ဖြည်တာဒီရေနွေးချမ်းလေးတောက်ပေးတာကဖြင့်ဒီဆရာတို့ဒီရေငတ်တဲ့အာသီတာပြည်သူရေဓာတ်ကိုလည်းလုံလုံလောက်ရရှိစေမှာဖြစ်တဲ့အတွက်ကြောင့်ဒီခဲရေကတော့ဒီရာသီဥခြေနေမှာမတောက်တာကောင်းတယ်ပေါ့အဲ့တော့တောက်တဲ့လူတွေတောက်တယ်တောက်နေတဲ့သူတွေကြတော့ရိုးရေကိုလုံလုံလောက်ထပ်ဖြစ်ပြီးဖို့ပဲထပ်ပြီးချက်
မနက်စင်နာရီကနေညနေ၄နာရီတွဲမှာနေအောင်ကြီးနဲ့ဓာတ်ရိုက်ထိတွေ့တာကိုတနင်္လာနေ့ရှောင်ကျင်ကြမှာပါ။ပူပြင်းတဲ့နေအောင်ကြီးအောက်မှာအလုံလုံတောင်ကိုတနင်္လာနေ့ရှောင်ကျင်ဖို့လိုပြီးကိုလက်လုံရှာအကစားလုံတာတွေကိုလည်းရှောင်ကျင်ကြမှာဖြစ်ပါတယ်။အသီးနဲ့စားသုံးတာဟာရေတောက်တာလိုပဲအခုလိုပူပြင်းတဲ့အချိန်မှာခနာကိုအတွက်အကျိုးဖြစ်စေတာပါ။ဘလို့အသီးနဲ့တွေကိုရေးချေစားသုံးသင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ်
။ပူပြင်းတဲ့ရာသီဥတုမှာဆိုရင်တော့ဆရာတို့ကရေရှမ်းတဲ့အသီးနဲ့တွေစားတော့ပေးဖို့နော်ဒီအသီးနှံတွေကရတဲ့ဓာတ်ပြင်ဒီအသီးနှံတွေကရေဓာတ်ကိုပါရရှိတာဖြစ်တဲ့အတွက်ကြောင့်ပေါ့အဲ့တော့ဆရာတို့ကဒီဖျဲသီးလိုမျိုးပေါ့နော်နောက်တစ်ခါပန်းတစ်တော်လို့နော်ဒီလိုမျိုးအသီးတွေနောက်သခွားမွေသီးအဲ့လိုမျိုးဆရာတို့ကရာသီပေါ်ရေဆွဲတဲ့ဒီအသီးနှံတွေစားပေးမယ်ဆိုရင်အသီးနှံကြောင့်ရတဲ့ကျန်းမာရေးကောင်းကျိုးတွေပြင်ရေဓာတ်ကိုလည်းရရှိမှာဖြစ်ပါတယ်ဒါပေမဲ့ရေဝါးဆက်ပြီးတော့လုံလုံလောက်လောက်တောက်တုံးပေးဖို့ကတော့လိုအပ်နေပါမယ်ဖြစ်ပါတယ်ဟိုတန်ကြောင်နော်ပြည်ပြခန္ဓာကိုယ်ထဲမှာပြောင်းလဲနိုင်တဲ့အကြောင်းအရာတွေကိုသိရှိပြီးပြီဆိုလို့ရှိရင်ဆရာတို့ကသူ့ကိုရှောင်ရဲလို့ရပါတယ်เนาะဒီ event ဆရာတို့ဒီကွေးမြင်တို့เนาะအပြင်မှာလုံလုံနေတဲ့သူတွေကအစဒီစနစ်တကျလုံကန်နေဆိုရင်အလုံးလုံးလို့ရပါတယ်အဓိကကတော့ပြန်ပြီးပြောမယ်ဆိုရင်တော့ရေဓာတ်လုံလုံလောက်လောက်ဖြစ်တည်ပေးဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ဒီရာသီဥတုမှာကို့ပိပိအရာပြင်ထွက်ပြီဆိုရင်ရေဟိုဝါတောက်ပြီးထွက်သွားဖို့လိုတယ်နောက်တစ်ခါအပြင်ထွက်တယ်ဆိုရင်ဝတ်စားရွေးချယ်တာကစားချူပြူပါပါပွပွကိုရွှေချက်တဲ့ချွေးထွက်တာနဲ့အများဆရာတို့ကသူနဲ့လက်ရောညီတွေစာရေပြင်းဓာစားလေးတွေကိုဖြစ်သွင်းပေးဖို့လိုတယ်เนาะဒါဆိုလို့ရှိရင်ဆရာတို့ကဘူတန်ကြောင့်ဖြစ်တဲ့ဒီနောက်ဆက်တဲ့ပြဿနာတွေပေါ့လို့ဒီသာဖြစ်သွားပါ
မြန်မာနိုင်ငံရဲ့အပူပြင်းဆုံးအခြေအနေကိုရောက်ရှိနေပြီဖြစ်တာကြောင့်အပူတန်နဲ့တင့်တော်အောင်နေထိုင်စားသောက်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျော်သားတို့ပါ
နိုင်ငံရဲ့အပူပြင်းဆုံးကာလရောက်နေချိန်မှာအပူတန်ကိုအတက်နိုင်ဆုံးကာကွယ်ဖို့ဘလို့နေထိုင်ဝစ်စာစားသောက်ဆင်ရင်သင့်မုံတွေကိုဒေါက်တာသန့်စောရဲ့လူစုနဲ့ကျန်းမာရေးခန္ဓာမှာအကျယ်တဝင်းပြောပြခဲ့တာပါ VO American တန်ရဲ့ဘလို့ညအပတ်စဉ်ခန္ဓာတွေကိုဆက်ပြောပြနေပါတယ်အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားခန္ဓာပါစပိန်နိုင်ငံသား John Ram ကတော့ American မှာကျင်းပတဲ့ The Masters ကောက်တီးပြိုင်ပွဲကိုပိုဆွဲသွားပါတယ်ပိုလန်နိုင်ငံမှာကျင်းပမဲ့နိုင်ငံတကာဓာတ်ခုအားကစားပြိုင်ပွဲကိုရုရှားယူကရိန်းရေးကိစ္စနဲ့ပတ်သက်ပြီးဖြတ်သိမ်းလိုက်ရပါတယ်။ဒါပေမဲ့လည်းရုရှားကတော့2024ပဲရစ်ဆိုလံပြည့်အားကစားပြိုင်ပွဲမှာသူတို့အားကစားသမားတွေဝင်ပါနိုင်ဖို့မျှော်လင့်နေပါတယ်။ကိုရနိုင်စူးစီးတင်ပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။
အမေရိကန်မှာကျင်းပတဲ့ Damascus ကောင်စီပြိုင်ပွဲမှာတော့ Spain က John Ram ကအနိုင်ရပြီးတော့ Damascus Champions ဆုကိုပထမဆုံးအချိန်ရသွားခဲ့ပါတယ်။ Damascus ပြိုင်ပွဲကိုအစင်လာတိုင်း Georgia ပြည်နယ် Augusta မှာ April 6ရက်နေ့ကနေ9ရက်နေ့ထိကစားခဲ့ကြပြီးတော့ Spain နိုင်ငံသား John Ram က၄ချက်အသာနဲ့အနိုင်ရပြီးတော့ Champion ဖြစ်သွားတာပါ။တတိယနေ့ပြီးတဲ့အချိန်မှာ Brook Koepka က2ချက်အသာနဲ့ဥဆောင်ခဲ့ပေမဲ့နောက်ဆုံးနေ့မှာတော့ Koepka ကလက်ပြတ်ပြီးတော့3ချက်ပိုရိုက်ခဲ့ပြီးတော့ John Ram ကတော့3ချက် short ရိုက်နိုင်ခဲ့ပါတယ်။ဒါကြောင့်ပွဲပြီးမှ John Ram ကစုစုပေါင်းရိုက်ချက်286ချက်နဲ့12ချက် short ရိုက်ပြီးတော့ဒုတိယနေရာက Koepka နဲ့ Mickelson တို့ထက်4ချက်အသာနဲ့အနိုင်ရသွားခဲ့တာပါ။
And finally for all the to all the patrons who came out here Thank you so much for the support.
ဒီပြိုင်ပွဲကိုဥဆောင်သူတွေဒီလိုလာပြီးတော့အားပေးကူညီသူတွေအားလုံးကိုကျေးဇူးတင်ပါတယ်။ဒီနေ့ကတော့တကယ့်ကိုမယုံနိုင်လောက်အောင်ပါပဲ။ပြိုင်ပွဲတစ်ချက်ကျွန်တော်အားပေးတဲ့အတန်းဒီလက်ခုပ်တန်းဒီကြားရတာတကယ့်ကိုပြောကြကောင်းပါလိမ့်။နောက်ဆုံးကျင်းမှာမဟုတ်ပါဘူး။ဒီနေ့ကကျွန်တော်ရဲလိုက်တိုင်းအားပေးတာတကယ့်ကိုထူးခြားတဲ့အားပေးမှုပါ။ကျွန်တော်ကိုဒီတိလာပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
်။ John Ram မှာဒီပွဲအနိုင်ရလိုက်တဲ့အတွက်စုချင်းငွေဖြစ်တဲ့ American Dollar 3.14 တန်ရရှိသွားခဲ့ပါတယ်။သူတို့တော့ဒါကဒုတိယမြောက်မေဂျာဆူဖလားဖြစ်ပြီးတော့သူဟာ2021ခုနှစ်တုန်းက US Open ကိုလည်းအနိုင်ရခဲ့တာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာတော့ American ကနံပါတ်ကြီး Tiger Woods ကတော့တတိယနေ့မကစားခဲ့မှာပဲ6တောက်ဒဏ်ရာကြောင့်ဆက်မကစားနိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်ခဲ့ရပါတယ်ခင်ဗျာ။ဒီပွဲ England Premier League ဘောလုံးပွဲတွေမှာတော့ဇယားထိပ်ကပြင်းနေတဲ့ Arsenal အသင်းတရေကျသွားလို့နှမတ်ဆုံးရှုံးသွားပါတယ်။အနေနဲ့က Anfield မှာ Liverpool နဲ့ကစားကြတာမှာ2ဂိုးစီတည်ချသွားခဲ့တာပါ။ပုံမှန်အဖြစ်တော့ Liverpool ကို Anfield မှာတည်ချတာဟာနစ်နာတယ်လို့မပြောနိုင်ပေမဲ့လည်းဒီပွဲမှာတော့ Arsenal အသင်းဟာ2ဂိုးအရင်သွင်းပြီးမှနောက်ပိုင်းမှာ2ဂိုးပြန်ပေးလိုက်ရတဲ့အတွက်နှမနစ်နာသွားပြီးတော့ Liverpool ကတော့ Arsenal အသင်းချန်ပီယံဖြစ်ဖို့ကိစ္စကိုကြီးကြီးမားမားအဟံတားတစ်ခုလုံနိုင်လိုက်တယ်လို့ပြောရမှာဖြစ်ပါတယ်။ဒီပွဲနဲ့ပတ်သက်ပြီး Arsenal နီးပြ Arteta ကတော့
Looking at the two halves probably isis a fair result and you have to take it and the big lesson
ပထမပိုင်းရောဒုတိယပိုင်းရောနှစ်ခုစလုံးကိုကြည့်မယ်ဆိုရင်တော့ဒါကမျှတတဲ့ပွဲရလဲပါကြိုက်ကြိုက်မကြိုက်ကြိုက်လက်ခံရမှာပဲဒီမှာသင်ခန်းစာကောင်းကောင်းရလိုက်တာကတော့ပထမပိုင်းမှာကျွန်တော်တို့ကစားသလိုကစားဖို့ပါအဲ့ဒီအတိုင်းကစားဖို့ပါကျွန်တော်တို့ငโกမူလပုံစံအတိုင်းကစားဖို့ပါဒီအတိုင်းဆက်ကစားမယ်ဆိုရင်ကျွန်တော်တို့ပွဲတွေအတော်များများနိုင်မှာပါ
တပတ်မှလည်းမန်စီးတီးကဒီတပတ်မှ Southampton ကို 4-2 နဲ့နိုင်လိုက်တဲ့အတွက်6မှတ်ပဲကွာတော့တဲ့အနေအထားကိုရောက်သွားပြီးတော့မန်စီးတီးကတပွဲရော့ကစားထားပါတယ်။လက်ချက်တပွဲကိုနိုင်မယ်ဆိုရင်3မှတ်ပဲကွာတော့မှာဖြစ်ပြီးတော့ Arsenal ဟာမန်စီးတီးကိုအဝေးကွက်မှာသွားကစားရမှာဖြစ်လို့ပြိုင်ပွဲနောက်ဆုံးအချိန်ထိအကျိတ်နဲ့ကစားမယ့်အနေအထားတွေလည်းဖြစ်လာနေပါတယ်။တစ်ချိန်လေးမှာပဲဒီ Liverpool နဲ့ Arsenal ပွဲမှာ Liverpool ပဲနောက်ခံလူ Andy Robertson ကိုတဒေါင်းနဲ့တွတ်လိုက်သလိုဖြစ်သွားတဲ့စီချက်တိုင်းကွန်စတန်တီဟာဇဒါဂစ်ကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးတော့အဲ့လိုစုံစမ်းစစ်ဆေးနေချိန်တည်းမှာသူ့အနေနဲ့ဘယ်ပွဲကိုမှတိုင်လုံသွားမှာမဟုတ်ဘူးလို့ PGMO လို့ခေါ်တဲ့တိုင်လူကြီးများအဖွဲ့ကပြောလိုက်ပါတယ်ဒီပွဲပထမပိုင်းပြီးတဲ့အချိန်မှာရောဘတ်ဆန်ကစီချက်တိုင်းကွန်စတန်တီကိုစောရကသွားတက်တဲ့အချိန်မှာအဲ့လိုတဒေါင်နဲ့တွတ်လိုက်သလိုဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီတော့ပရီးမီယာလိဂ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့တော်တန်တိုက်စစ်မှု Human Song ဟာပရိုက်တန်နဲ့ကစားတဲ့ပွဲမှာတကူသွင်းကြတာကြောင့်သူဟာအခုဆိုရင်ပရီးမီယာလိဂ်မှာသွင်းတဲ့ဂိုးစုစုပေါင်း100ရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာအာရှသားတွေထဲမှာပရီးမီယာလိဂ်မှာဂိုး100သွင်းနိုင်တဲ့ပထမဆုံးကစားသမားလည်းဖြစ်ပါတယ်။မိန်းမကစားနေတဲ့ပေါက်ဂျီဆန်နဲ့ကာကာဝါတို့လိုနာမည်ကြီးကစားသမားတွေရှိခဲ့ပေမဲ့ဆောင်းလောက်တော့ဂိုးမသွင်းနိုင်ခဲ့ပါဘူး။ဒါကြောင့်အခုလောလောဆယ်မှာတော့ပရီးမီယာလိဂ်အပါအဝင်ဥရောပမှာကစားနေတဲ့အာရှသားတွေထဲမှာတော့ဆောင်းဟာအကောင်းဆုံးနဲ့အောင်မြင်ဆုံးကစားသမားလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ရုရှားအန်ဂတ်မာရီကိုအိုလံပစ်ပြိုင်ပွဲဝင်ပြိမ့်ပြထားတာကို2024 Paris Olympic ပြိုင်ပွဲမှာတိုင်မြန်မှာပြန်ပြီးတော့စဉ်းစားဆုံးဖြတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရုရှားနိုင်ငံဘက်ကပြောလိုက်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအားကစားသမားတွေအနေနဲ့ရုရှားနဲ့ဘယ်လာရုစ်စစ်တပ်နဲ့ပတ်သက်မှုမရှိဘူးစစ်ပွဲကိုထောက်ခံတဲ့သူမဟုတ်ဘူးဆိုရင်ဒီအားကစားသမားတွေကိုနိုင်ငံကိုစားပြုပြီးမဟုတ်ပဲတူးဦးချင်းစီလိုက်ဂျားနေအဖြစ်တဖြည်းဖြည်းချင်းဝင်ရောက်ခွင့်ပြုတင်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်းကပြောကြားခဲ့တာပါအဲလိုပြောကြားလိုက်ပြီးတဲ့နောက်ပါရုရှားဘက်ကလည်းအခုလိုတုံ့ပြန်လာတာပါ MLA ပြီးခဲ့တဲ့2020အိုလံပစ်မှာတော့ရုရှားဘက်ကရခဲ့တဲ့စုတစိမ့်20ကျော်ကရုရှားစစ်တပ်ထဲမှာတာဝန်ထမ်းဆောင်နေတဲ့အားကစားသမားတွေကရခဲ့တာဖြစ်တယ်လို့စုတစိမ့်82ခုတည်းက45ခုကတော့ရုရှားစစ်တပ်ရဲ့ ဆန်ဒရော့စပို့စ်ကလပ်ကအဖွဲ့ဝင်တွေကရခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ် IOC ကဒီလိုပြောလိုက်တဲ့အတွက်ရုရှားနဲ့ဘဲလာရုစ်နိုင်ငံတွေကကစားသမားတွေကိုပြိုင်ပွဲတွေမှာကစားခွင့်ပြန်ပေးဖို့ကိစ္စကိုစတင်တဲ့နိုင်ငံတွေကတော့အကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်အခုလောလောဆယ်မှာတော့ရုရှားအစားသမားတွေပဲရစ်အိုလံပစ်ပြိုင်ပွဲဝင်ခွင့်ရမရဆိုတာဘာမှမသေးကြသေးပဲဒီကိစ္စကိုစတင်နေတဲ့နိုင်ငံအတော်များများကတော့နှီးမျိုးစုံနဲ့ဖိအားပေးနေကြပါတယ် IOC ကတော့ဒီကိစ္စကိုတင့်တော်တဲ့အချိန်မှာဆုံးဖြတ်သွားမယ်လို့ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကပြောပါတယ်ခင်ဗျာအချိန်နှင်းမှာပဲပိုလန်မှာလာမဲ့ဧပြီလ21ရက်နေ့ကနေ23ရက်နေ့ထိကျင်းပဖို့လှုပ်ထားတဲ့ Fencing လို့ခေါ်တဲ့ကမ္ဘာဓာတ်ခုအကစားပြိုင်ပွဲကိုတော့ဖျက်သိမ်းလိုက်ပါတယ်နိုင်ငံကဓာတ်ခုအကစားအဖွဲ့ချုပ် FIE ကရုရှားနဲ့ဘဲလာရုစ်နိုင်ငံတွေကအကစားသမားတွေကိုပြိုင်ပွဲဝင်ပိတ်ပင်ထားတာကိုပြီးခဲ့တဲ့လကပြန်ရုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့ပိုလန်ကအင်ရှင်ဖြစ်ကျင်းပမဲ့ပြိုင်ပွဲမှာဝင်မဲ့ရုရှားနဲ့ဘဲလာရုစ်အကစားသမားတွေကိုဒီယူကရိန်းစစ်ပွဲကိုစတင်ကြောင်းထုတ်ပြန်တဲ့ညင်ညာချက်ကိုလက်မှတ်ထိုးဖို့အဆိုပြုတာကိုနိုင်ငံကဓာတ်ခုအကစားအဖွဲ့ချုပ်ကလက်မခံဘဲပယ်ချခဲ့တာကြောင့်ပိုလန်ဘက်ကလည်းဒီပြိုင်ပွဲကိုမကျင်းပဘဲဖျက်သိမ်းလိုက်တာဖြစ်ပါတယ်။
Chcieliśmy, aby wszyscy zawodnicy oraz osoby współpracujące, które miały zamiar.
ကျွန်တော်တို့ကဒီကမ္ဘာဖလားမှာဝင်ပြိုင်ကြမယ်ကစားသမားတွေအားလုံးနဲ့ပါဝင်ကြသူအားလုံးအနေနဲ့ဗလာဒီမီယာပူတင်ဆိုရာကိုစန့်ကျင်ကြောင်းကြေညာချက်အပေါ်မှာလက်မှတ်ထိုးစေချင်ပါတယ်။ဒါကိုနိုင်ငံတကာဓာတ်ခုံအားကစားအဖွဲ့ချုပ်ကလက်မခံပဲပယ်ချပါတယ်။သူတို့ကကျွန်တော်တို့ရဲ့လုံထုံးလုံနည်းတွေကိုလက်မခံပဲသူတို့တတ်မှတ်ထားတဲ့အတိုင်းပဲလုပ်ချင်တာပါ။ဒါကကျွန်တော်တို့အတွက်တော့ဘလို့မှလက်ခံနိုင်စရာမရှိပါဘူး။
ယူကရိန်းနိုင်ငံကတော့ FIB ရဲ့ဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အနေနဲ့ရုရှားနဲ့ဘဲလာရုစ်ကကစားသမားတွေကိုဝင်ခွင့်ပြုတဲ့ပြိုင်ပွဲအားလုံးကိုဝင်မပြိုင်ပဲသပိတ်ပေါက်ဖို့ဆုံးဖြတ်လိုက်ပြီးတော့နိုင်ငံတကာကကျန်တဲ့အကစားသမားတွေရာနဲ့ချီကလည်း FIE ကိုအိပ်ဖွင့်ပေးစာရေးပြီးတော့တရားဝင်ကန့်ကွက်ခဲ့ကြပါတယ်။ဒါပြင်ဂျာမနီနဲ့ဒန်မတ်နိုင်ငံတွေကလည်းသူတို့စီမှာကျင်းပမဲ့ပွဲတွေကိုဖျက်သိမ်းလိုက်တယ်ဆိုတာသိပြရတဲ့ပဲဒီတစ်ပတ်ရဲ့အကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနေအကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အားရကြခဲ့မယ်လို့မျှော်လင့်ပါတယ်။ VO America တန်းကနေဧပြီလ12ရက်ဗိုလ်ရူးညအစီအစဉ်တွေကိုဆက်ပြောပြနေပါတယ်။သတို့ရှင်တို့အနေနဲ့ကျွန်တော်တို့ VO မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VO မြန်မာပိုင်းကFacebook ဆာမနာကနေ message ကတဆင်လဲဆက်သွင်းနိုင်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ထိတ်တန့်ရောက်သတင်းအချင်းချက်ကိုကုခမောင်စုံမင်းတက်လှည့်ပြောပြပေးပါအောင်ခင်ဗျာ
မနေ့ကဘုံကျဲတိုက်ခိုက်ခံရတဲ့ကမ်ဘလူမြို့နယ်မလဲတိုင်းနယ်အတွင်းကဗစီကြီးချေးရွာအနီးမှာစစ်တပ်ကတိုက်လေရင်နဲ့ရဟတ်ရင်တွေဒီနေ့လဲဝဲပြန်နေခဲ့တယ်လို့ဒေသခံတချို့က VOE ကိုပြောပါတယ်ဒီနေ့မှာတော့ဘုံကျဲတိုက်ခိုက်တာမရှိပဲမနေ့ကထိခိုက်ဒဏ်ရာရရှိသူတွေကိုစေကူသားဖို့နဲ့ရှင်းလင်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နိုင်တဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တချို့ကပြောပါတယ်။ဘုံကျဲတိုက်ခိုက်ခံရပြီးတဲ့နောက်ဒေသခံတွေစိုးရိမ်ပြီးတောတောင်တွေထဲမှာဖြစ်တယ်လို့ပုံအောင်နေကြရတယ်လို့လည်းပစီကြီးဒေသခံတဦးကပြောပြပါတယ်။အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်နေတဲ့မြန်မာစစ်တပ်ရဲ့လှုပ်ရက်ကိုနိုင်ငံနေရအနှံ့ကြဲကြဲပြန့်ပြန့်တွေ့လာရချိန်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကြီးညာချက်တွေထုတ်တာလောက်နဲ့မလုံလောက်ပဲထိရောက်တဲ့အရေးယူမှုတွေတိုးမြင့်ချမှတ်ဖို့လိုအပ်နေပြီလို့လူခွင့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကမ်ဘလူးမြို့နယ်အတွင်းမနေ့ကဖြစ်ပွားတဲ့လေကြောင်းတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ရဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စစ်ရာဇဝမှုတွေကိုအရေးပေါ်စုံစမ်းစစ်ဆေးပြီးထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်ဖို့ HRW ရဲ့ညွန်ကြားရေးအာရှဒေသဒုတိယညွှန်ကြားမှုဖေးရိုဗစ်စင်ကတောင်းဆိုလိုက်ပါတယ်စကိုင်းတိုင်းရေဦးမြို့နယ်ရှိရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနေထိုင်ကြတဲ့ချောင်းယိုးကျေးရွာကိုစစ်ကောင်စီတပ်တွေကမနေ့အင်္ဂါနေ့မနေ့အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ကတ်တိုက်ခိုက်ခဲ့တယ်လို့အာရှကက်သလစ်ဘာသာဝင်တွေရဲ့ Yuka News မှာဖော်ပြထားပါတယ်ခရစ်ယာန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေနေ့အပြီးနှစ်ရက်အတွင်းတိုက်ခိုက်ခံရတဲ့အတွေ့ရွာသားတွေဟာဘာပစ္စည်းမှမယူနိုင်ပဲကိုလိုယုံထွက်ပြေးပြီးအနီးအနားကျေးရွာတွေကိုယာယီခိုးလုံနေကြရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုခမောင်စုံမေး VO ရဲ့ဗိုလ်ရူးညသတင်းစီစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျိုးကင်းနဲ့စီဒရက်ဖလန်ကလင်တို့ဖြစ်ကြပါတယ် ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့တော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအစ်စက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.